Welcome to the Voice of America in Burmese.
Washington Bureau of View American Tangani. Natowne say October la Lee. Tening rene manakin season rego. Nyama sano jemene chowna yigani kunanaiti. Lino meter naselli lees and asset. Clanla meter dea goose rugani, tonen pinny babby. Chama kimu tepa. Timanakin the henrego go nyawe on it to pyopia pibame. COVID-19 kusa muja. Walter Reed Sesioma. Dea akuta canire. American Tamara Donald Trump ha. Chanyan Mama Shi Jiang, Sunday Niga, Seon Shi, Tanisa Shinin Burma, Tuye, Tamara Riga, Piovari.
At this time, the team and I are extremely happy with the progress that we have made.
Tamara, Chanyan Mama Shi Bi, Chene Dutemu Shi Dre, Tune Puedari, Alon Wanda Nijang, Tamara, Tamara Ji, Dr. Sean Gon Liga, Piodaraba, Akutema, Tune Di Seonga, Tamara Ji Reha, Tamara, Chene Dutemu Shi Dre, Tiko Wanyang Nijangne. Chetabriniga, Tamarama, Dioga Akusa Kanya Chang, Sese Tushi Gareno, Tamaraha Chow Nang is Sudalu, Atashua Nene Kepi, Beman Nonemu Shigabime, Aguro, Alam Gong Dobi, Achene Dutemu Shirelu, Shempia Kiraba, Tabime Tamarago, Panielo Seppi, Seuma Tamizra Mati de Bulu Piobare, Tamarago, Lolo Zema, Atashuze, Tabimata Bulu Le Piobare, Tabime Tamarago, Ajinga, အသက်ရှူဆက်တက်ပြီးထမထားတော့မဖြေကြခဲ့ပါဘူးစနေနေ့မနေ့ပိုင်းစစ်ဆေးကြည့်ရှုခြင်းကသမရကသူအခုတော့ဆေးရုံကနေဆင်းလို့ရတယ်လို့ဖြေခဲ့ကြောင်းနဲ့သမရဟာစိတ်သက်အထူးကြံ့ခိုင်ရရှိတယ်လို့နောက်သမရတို့ဒီအုပ်ဖြစ်တဲ့ဒေါက်တာရှောင်းတူလီကပြောပါတယ်တင်းစာရှင်းနေမွေးအပြီးခဏကြာမှသမရကဒီဝေါ်တာရစ်စစ်ဆေးရုံကဆရာဝန်တွေသူနာပြုတွေနဲ့ဝန်ထမ်းအားလုံးပြန်တခြားဆေးရုံတွေကအမှုရမ် ူညီနဲ့သူနေကောင်းနေကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာသမ္မတဒေါနယ်ထရမ့်တက်ရောက်ခဲ့တဲ့ပွဲတချို့ဟာကိုဗစ် -19 ရောဂါပိုးအကြီးအကျယ်ကူးစက်ပြန့်နှံ့စေနိုင်တဲ့ပွဲမျိုးတွေဖြစ်နေနိုင်တယ်လို့သုံးသပ်သူတွေကခန့်မှန်းကြပြီးဒီပွဲတွေကနေလူအများပြားကိုကူးစက်ခဲ့တယ်လို့ဘသူကနေဘသူစီကူးတယ်ဆိုတာသိဖို့တော့ခက်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်မှာသမ္မတဟာဝါရှင်တန်ကသူ့ရဲ့ဟိုတယ်မှာကျင်းပတဲ့စက်တင်ဘာ25ရက်ရန်ကုန်ဝေရှာပွဲကိုတက်ရောက်ခဲ့တာဖြစ်ပြီးဒီပွဲကိုတက်ရောက်ခဲ့တဲ့ RNC နိုင်ငံလုံးဆိုင်ရာ Republican Committee အကြီးအကဲ Ronna McDaniel မှာဒီယောဂါပိုးတွေ့ခဲ့ရတာပါနောက်တစ်နေ့မှာတော့သမ္မတအင်ဘျူကနေကွင်းလွန်သူတရားရုံးချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအယူခံတရားရုံးတရားသူကြီး Amy Coney Barrett ကိုအစားထိုးခန့်ဖို့အတွက်သမ္မတအမည်တင်သွင်းတဲ့မိတ်ဆက်ပွဲကျင်းပခဲ့တာဖြစ်ပြီးတက်ရောက်လာတဲ့ပုဂ္ဂိုလ်တွေကိုသူတို့မှာဒီယောဂါမရှိကြောင်းစစ်စစ်ချက်ရထားရင်နှာခေါင်းစီးတက်စရာမလိုဘူးလို့ပြောကြခဲ့တာပါ COVID-19 အကြီးကျယ်ကူးစက်စေတဲ့ပွဲအများပြားနဲ့အတူဒီပွဲကိုတက်ရောက်ခဲ့တာကနေအကူးဆက်ခံရတာဖြစ်နိုင်တယ်လို့ကယ်လီဖိုးနီးယားတက္ကသိုလ်ကဒီယောဂါကူးဆက်မှုအတွက်ခြေရာခံရင်းနဲ့စောင့်ကြည့်ထောက်လန်းတဲ့ဤပညာဆိုင်ရာအကြီးအကဲဆူဇီဝီလ်တီကပြောပါတယ်အမေရိကန်လွှတ်တော်နှစ်ရမှာလွှတ်တော်အမတ်အနည်းဆုံး18ဦး COVID-19 အကူးဆက်ခံနေရပါတယ် Republican Party က10ဦးနဲ့ Democratic Party က10ဦးမှာအကူးဆက်ခံနေရတာဖြစ်ပြီးနောက်ဆုံးယောဂါပိုးတွေ့ခဲ့သူကတော့ယူတာပြည်နယ်အထက်လွှတ်တော်မှ Mike Lee ဖြစ်တယ်လို့ Reuters သတင်းမှာဖော်ပြပါတယ်တောက်ချာနေကသမ္မတဒေါနယ်ထရမ့်မှာ COVID-19 အကူးဆက်ခံရတယ်လို့ကြေညာချက်ထွက်လာပြီးနိုင်ပိုင်းတွင်မှာပဲအသက်49နှစ်ရွယ် Republican ထက်လွတ်တော်မှ Mike Lee မှာလည်းဒီယောဂအကူးဆက်ခံရတယ်လို့ကြေညာခဲ့တာပါ Connecticut ပြည်နယ်ကအသက်49နှစ်ရွယ် Democrat မှ Jahana Hinz ကလည်းသူ့မှာဒီယောဂအကူးဆက်ခံရတာကြောင့်14ရက် Quarantine လို့တရားခွဲနေမှာဖြစ်ကြောင်း September 20ရက်နေ့မှာကြေညာခဲ့တာပါတောက်ချာနေမှာအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့သမ္မတကရောမယ်လာနီယာထရမ့်တို့ COVID-19 အကူးဆက်ခံရကြောင်းသတင်းတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲကမ္ဘာတစ်လောကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကသမ္မတနဲ့သမ္မတကရောတို့အ мян ပြန်ပြီးချမ်းမာစေဖို့ဆုမွန်ကောင်းတွေတောင်းပေးနေကြသလိုစနေနေ့မှာတော့တရုတ်မြောက်ကိုရီးယားနဲ့နယူးဇီလန်ခေါင်းဆောင်တွေကပါဆုတောင်းပေးခဲ့ကြပါတယ်
国家主席习近平十月三号致电美国总统
阿美根德姆拉ဒေါနယ်ထရမ့်နဲ့သမ္မတကရောတို့မှာဒီယောဂအကူးဆက်ခံရကြောင်းသိရတဲ့အတွက်တရုတ်သမ္မတရှီကျင့်ပင်နဲ့သမ္မတကရောပန်နီယွမ်တို့ကစိတ်မကောင်းဖြစ်ရကြောင်းနဲ့အ мян တက်တာပြောက်ကင်းစေဖို့ဆူတောင်းပေးနေကြောင်းအောက်တိုဘာ3ရက်တရုတ်အစိုးရရုပ်တံသတင်းမှာကြေညာခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကလည်းသမ္မတဒေါနယ်ထရမ့်နဲ့သမ္မတကရောတို့အ мян ပြန်ချမ်းမာစေဖို့ဆူတောင်းပေးတဲ့သတင်းစကားကို စနေနေ့ပိုင်းမြောက်ကိုရီးယားအစိုးရရဲ့ KCN သတင်းမှာကြေညာခဲ့တာပါ COVID-19 ကူးစက်ခံရတဲ့ American သမ္မတနဲ့သမ္မတကတော်တို့အ мян ပြန်ချမ်းပါစေဖို့ New Zealand ဝန်ကြီးချုပ်ရန်စင်တာအာဒန်ကလည်းစနေနေ့မှာပဲဆုတောင်းပေးခဲ့ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 ပိုင်းဒိုမီတာ40 kHz 9.13 ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလမီတာ190 kHz 1905တို့ကလည်းထုတ်လွှင့်ပေးနေပါသေးရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာတင်းငွေနေ့မနက်ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်မြန်မာနိုင်ငံမှာကိုဗစ်ပိုးကူးစက်သေဆုံးမှုတွေအရှိန်မြင့်နေတာကြောင့်ယောဂကူးစက်မှုပြင်းထန်တဲ့လူနာတွေကိုအထူးကြမ်းမှကုသပေးနိုင်ဖို့ရန်ကုန်စစ်ရုံးကြီးအဆောက်အုံဟောင်းမှာ ICU သီးသန့်ဆောင်တစ်ခုအမြန်မွမ်းမံနေပြီလို့အရေးပေါ်ဌာနမှဒေါက်တာမော်မော်ဦးကပြောပါတယ်။ရန်ကုန်စစ်ရုံးကြီးအရှိတ်ဘက်မှာရှိတဲ့သမိုင်းဝင်အဆောက်အုံထဲမှာအောက်ဆီဂျင်ပေးနိုင်တဲ့နေရာ300ကျော်နဲ့ ICU အထူးကြမ်းမှကုသဆောင်ဂတင်30တက်ဆင်သွားဖို့အပြင်စစ်ရုံးကြီး ER အရေးပေါ်ဌာနမှလည်းလူနာတွေအဆင်ပြေအောင်အဆင့်မြင့်တိုးချက်ဖို့စီစဉ်နေပါတယ်။ဒါအပြင်ရန်ကုန်မှာနေ့စဉ်အလျင်မြန်တိုးလာနေတဲ့ကိုဗစ်လူနာတွေကိုအချိန်မီကုသနိုင်ရင်းနဲ့ယောဂရှိနေသူနဲ့တန်တရားရှိလူနာတွေကိုခွဲခြားထားနိုင်ရေးအခြားမြို့နယ်ဆေးရုံတွေဖြစ်တဲ့အင်းစိန်မြောက်ဥကလာနဲ့တင်ငန်းညွန့်ဆေးရုံတွေမှာလည်းတည်ကြနေရတယ်စီစဉ်နေပါတယ်။သူမနာအားကစားကွင်းမှာလည်းကိုဗစ်အထူးကုနေရာတွေတိုးချဲ့တာအပြင်ရန်ကုန်ကွန်ဗင်းရှင်းစင်တာလိုမျိုးကိုဗစ်စင်တာတွေတိုးချဲ့သွားနေချိန်မှာတခြားတစ်ဖက်မှာလည်းလက်ရှိထိန်းချုပ်မှုဗျူဟာကိုလိုအပ်ရင်ပြောင်းဖို့လေ့လာသုံးသပ်နေတယ်လို့ကျမ ayi ဝင်ဌာနပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးက VOA ကိုပြောပါတယ
် strategy ရတော့အခုလောလောဆယ်ဒီ containment နဲ့ပဲသွားနေရပါတယ်။နောက်နည်းနည်းကြာလာတဲ့ခါမှာ strategy တမျိုးသွားမယ်။ကျွန်တော်စလုပ်တဲ့ကကျွန်တော် strategy ကိုကြည့်လိုက်ရင်မတူပါဘူး။နော်။ကျွန်တော်ကအချင်းချင်း epidemiological condition မှာမတူကျွန်တော်တို့ strategy မဟာဒီ individual တွေကိုကြောင်းရတာပေါ့ intervention ကြီးလို့။နောက်တစ်ချက်လုပ်လို့မရအောင်သူ့ဟာနဲ့သူလုပ်သွားတာ။ကျွန်တော်တို့မှာဒီနေ့စဉ်the epidemiological situation ကိုကျွန်တော် analyze လုပ်နေပါတယ်ကျွန်တော်ကိုယ်အကြီးကျက်ပြီးတော့ PUI ကဘယ်လိုတက်လာလဲ positive ကဘယ်လိုတက်လာလဲ quarantine မှာဘယ်လိုအခြေအနေရှိလဲအခုလုံးမှာ
ကျွန်မဌာနရဲ့စနေနေ့ညနောက်ဆုံးထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူစုစုပေါင်း 16,500 နဲ့သေဆုံးသူ382ဦးရှိသွားပြီလို့ပြောပါတယ်ခင်ဗျာကိုဗစ်ကူးစက်မှုတိုးလာနေတဲ့မြန်မာနိုင်ငံအတွက်ယောဂတိုက်ဖြည့်ရေးဆိုင်ရာနည်းပညာနဲ့ဆေးဝါးတွေကိုအိန္ဒိယကထောက်ပံ့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံထဲမှာကိုဗစ် -19 ကာကွယ်ဆေးထုတ်လုပ်နိုင်အောင်လဲကူညီပံ့ပိုးသွားမယ်လို့အိန္ဒိယနိုင်ငံကပြောကြားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလအွန်လိုင်းကတင်ပြလို့တဲ့နိုင်ငံကြီးဝန်ကြီးဌာနတွေကြားဆွေးနွေးပွဲမှာအိန္ဒိယနိုင်ငံကြီးဝန်ကြီး Harsh Ringla ကသတိပေးပြောကြားလိုက်တာကိုကိုးကားပြီးအိန္ဒိယနိုင်ငံတို့ Economic Times သတင်းမှာဖော်ပြပါတယ်။အိန္ဒိယနဲ့ Bangladesh နိုင်ငံရဲ့ထိပ်တန်းသုတေသနအဖွဲ့တွေပူးပေါင်းပြီး Bangladesh နိုင်ငံထဲမှာကိုဗစ်ကာကွယ်ဆေးကိုယ်တိုင်ထုတ်နိုင်အောင်အကူအညီပေးသွားဖို့အိန္ဒိယကဂတိပေးခဲ့ပြီးသတင်းပတ်အနှင်းငယ်ကြမှာမြန်မာနိုင်ငံကိုအခုလိုကန့်လန့်လာတာဖြစ်ပါတယ်။နိုင်ငံကြီးဝန်ကြီးဌာနတွေရဲ့ဆွေးနွေးပွဲအတွင်းအိန္ဒိယမြန်မာနှစ်နိုင်ငံကြားတရားခံလွှဲပြောင်းပေးကိစ္စအမြန်သဘောတူစာချုပ်ချုပ်ပြီးလုံခြုံရေးပူးတွဲဆောင်ရွက်မှုကိုဆက်လက်တိုးချဲ့ဆောင်ရွက်သွားဖို့ဆုံးဖြတ်ခဲ့တယ်လို့အယက်သားနဲ့စီးပွားရေးကိစ္စတွေမှာအပြန်လည်တရားဝင်ကူညီပံ့ပိုးရေးကိုလည်းသဘောတူခဲ့ကြပါတယ်။ဒါအပြင်နှစ်ဖက်နိုင်ငံတွေမှာဖမ်းဆီးထားတဲ့နေစားဖြတ်ကျော်လှုပ်ရှားတဲ့သဘုံအကျဉ်းသားတွေလွှဲပြောင်းပေးဖို့ကိုလည်းသဘောတူခဲ့ပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့ထဲကသဘုံ22ဦးကိုဒီနှစ်အစောပိုင်းကအိန္ဒိယဘက်လွှဲပြောင်းပေးခဲ့ပါတယ်ခင်ဗျာ။အိန္ဒိယကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ကြီး MM Naravani နဲ့အိန္ဒိယနိုင်ငံရေးဝန်ကြီး Harsh Ringla တို့ဟာတင်းငွေတွေနဲ့တင်းလာနှစ်ရက်ကြာမြန်မာနိုင်ငံကိုအလေပတ်ရောက်ရှိလာမှာဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်ကြားနယ်စပ်တင်းမာမှုရှိနေခြင်းမှာမြန်မာနိုင်ငံကိုအိန္ဒိယရဲ့ထိပ်တန်းခေါင်းဆောင်တို့ဦးလာရောက်လည်ပတ်တာဖြစ်ပါတယ်။နိုင်ငံရေးဝန်ကြီးစရင်ဂလာနဲ့ဗိုလ်ချုပ်ကြီးနာရဗနီတို့ရဲ့ခီးစဉ်တွင်နိုင်ငံတော်အတမန်ပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်သလိုမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်အိန္ဒိယခေါင်းဆောင်နှစ်ဦးဟာမြန်မာတမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်ဟူးကြီးမင်းအောင်လှိုင်နဲ့လည်းတီးတန့်တွေ့ဆုံမယ်လို့စနေနေ့ကထုတ်ပြန်တဲ့အိန္ဒိယနိုင်ငံရေးဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်မြန်မာခေါင်းဆောင်တို့အဆိုအရနေဆက်တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေလက်ထဲကိုတရုတ်လက်နက်တွေဝင်ရောက်လာနေတာအတွက်မြန်မာနဲ့တရုတ်ကြားဆက်ဆံရေးစိတ်ကတိကအောက်ဖြစ်နေခြင်းမှာအိန္ဒိယကသူ့ရဲ့အဆင့်မြင့်ကိုယ်စားလှယ်တွေကိုအခုလိုဆေးလွှတ်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသား၏ဝန်ကြီးနဲ့ဆေးဦးစီးချုပ်တို့ရဲ့ခီးစဉ်တွင်ရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်နိုင်ရေးကိစ္စကိုထည့်သွင်းဆွေးနွေးကြမှာဖြစ်တယ်လို့ပါကစ္စတန်အခြေစိုက်အကြမ်းဖက်အုပ်စုတွေကဗ Bangladesh နဲ့ဆက်ဒုက္ခသည်စခန်းမှာရှိတဲ့ရိုဟင်ဂျာတွေကိုဝင်ရောက်စီယုံပြီးဒေသတွင်းလူညုံရေးကိုချိမ့်ချောက်နေတဲ့ကိစ္စကိုလည်းဆွေးနွေးပွဲရှိတယ်လို့မျှော်လင့်ရကြောင်းနယူးဒေလီတာဏမန်ရပ်ကွက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါရခင်ဗျာအပြစ်ကရန်ဆဲကြပါလို့နိုင်ငံတကာကတိုက်တွန်းနေတဲ့ကြားကပဲနေမင်းအငင်းပွားမှုဖြစ်နေတဲ့အာမေးနီးယားနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကြားနာဂိုနိုကာရာဘတ်ဒေသတစ်ဝိုက်မှာနှစ်ဖက်တပ်တွေခုနှစ်ရက်မြောက်တဲ့အထိစနေနေ့ကတိုက်ပွဲပြင်းထန်ခဲ့ပါတယ်အဲ့ဒီဒေသရဲ့မြို့တော်စတပါနာကတ်ဟာအဇာဘိုင်ဂျန်တပ်တွေရဲ့ဘုံကျဲတိုက်ခိုက်တဲ့ပြင်းမှတ်ဖြစ်နေတယ်လို့အာမေးနီးယားဘက်ကပြောပါတယ်နာဂိုနိုကာရာဘတ်ဒေသခွဲထွက်ရေးဟာငြိမ်းချမ်းရေးအတွက်ထိရောက်တဲ့လုပ်ရဖြစ်တာကြောင့်ဒါကိုနိုင်ငံကအတိအမှန်ပြုကြဖို့စနေနေ့ကတောင်းဆိုရင်ပိုင်နယ်တွေအတွက်နောက်ဆုံးတိုက်ပွဲကိုပြန်လည်စတင်ခဲ့တာဖြစ်တယ်လို့နှစ်ဖက်အာဏာပိုင်တွေကပြောပါတယ်အခုတိုက်ပွဲအတွက်အမေရိကန်ပြင်သစ်ရုရှားတို့ကရှုံချခဲ့ပြီးညဉ့်ညံရေးဆွေးနွေးဖို့အင်ရှင်အဖြစ်လက်ခံမယ်လို့ရုရှားဘက်ကကန့်နှံ့ပါတယ်1992လွန်ကာလတွေကစလို့နာဂိုနိုကာရာဘတ်ဒေသပိုင်ဆိုင်မှုအငင်းပွားလာခဲ့တာပါခင်ဗျာတင်ငွေနေနေမနေ့ကင်း VOA ရဲ့သတင်းတွေကိုတော်ခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်အခုချိန်အားစာပြီးသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းစားတွေကိုနားဆင်ကြရမှာပါခင်ဗျာ
မင်္ဂလာပါသောတာရှင်များရှင်ကျမတင်ကီထိုက်ပါအမေရိကန်သမ္မတဒေါ်နယ်ထရန့်ဟာ COVID-19 ရောဂါဖြစ်စေနိုင်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံထားရပါတယ်တကယ်လို့သမ္မတတာဝန်မထမ်းဆောင်နိုင်ရင်သူ့နေရာမှာဘယ်သူကတာဝန်ယူရမလဲတကယ်လို့ဒုတိယသမ္မတရောအဲ့လိုဖြစ်ခဲ့ရင်နောက်ဘယ်သူတွေတာဝန်ယူနိုင်ပါသလဲဒီကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်25မှာဗားရီပြဋ္ဌာန်းထားပါသလဲဒါနဲ့ပတ်သက်ပြီး VOE မြန်မာပိုင်းစီစဉ်ရေးအက်ဒီတာဦးကျော်စံတာကိုမေးမြန်းမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့ပါအင်ကယ်ဦးကျော်စံတာမင်္ဂလာပါရှင
်မင်္ဂလာပါမတင်လေ
းဟုတ်ကဲ့အင်ကယ်အဲ့တော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံပြင်ဆင်ချက်25ဆိုတာကိုအကျဉ်းယုံပြီးတော့ရှင်းပြပေးပါရှင့်ကဲ
ကျေးဇူးပြောရရင်တော့ဆောရကမတင်ကြီးပြောတဲ့အတိုင်းပဲအမေရိကန်ပြည်ထောင်စုရဲ့နိုင်ငံတော်အကြီးအကဲဖြစ်တဲ့သမ္မတဒါမှမဟုတ်ရင်စူပင်းရင်အဆင့်မြင့်ဆုံးဖြစ်တဲ့ဒုတိယသမ္မတတို့တယောက်ယောက်ကွယ်လွန်တာဖြစ်စေရာထူးရထုတ်ပယ်ခံရတာနှုတ်ထွက်တာဒါမှမဟုတ်တာဝန်ထမ်းဆောင်နိုင်ခြင်းမရှိတဲ့အခြေအနေတွေဖြစ်လာတဲ့အခါမှာသူတို့ကိုဘယ်သူနဲ့အစားထိုးရမလဲအဲ့လိုအစားထိုးဖို့အတွက်ဘယ်ပုံပန်နည်းလုပ်ဆောင်ရမလဲဆိုတာကိုပြဋ္ဌာန်းထားတာဟာဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဆိုတော့ဒီအမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ချက်အမှတ်25ကိုဘယ်ချိန်ကပြဋ္ဌာန်းပြီးတော့စတင်အသုံးပြုခဲ့ပါသလဲရှင
်ဒီမတိုင်ခင်တုန်းကတော့အမေရိကန်မှာသမ္မတဒုတိယတာဝန်မထမ်းဆောင်နိုင်တဲ့အခြေအနေရှိတဲ့အခါဒုတိယသမ္မတကပုံမှန်အဖြစ်တာဝန်ယူလာလေ့ရှိပါတယ်ဒါပေမဲ့1963မှာထိုစဉ်ကသမ္မတဂျွန်အက်ဖ်ကနေဒီလုတ်ကြံခံရတော့သူလုတ်တန်ခံပြီးတဲ့နှစ်နာရီအတွင်းမှာပဲဒုတိယသမ္မတလန်ဒန်ဂျွန်ဆန်ဟာလီယန်ဘော်မှာသမ္မတအဖြစ်ကျင်းပစာကျင်းဆိုပါတယ်အဲ့လိုအပူတပြင်းလုတ်ခရတာဟာလည်းပဲဒုတိယသမ္မတလည်းပဲလုတ်တန်ခံရတဲ့အထက်မှာဒဏ်ရာရရဆိုတဲ့သတင်းတွေထွက်လာတဲ့အတွက်လုတ်ခရတာလို့နောက်ပိုင်းမှာဖြစ်ရှင်းချက်တွေထွက်ပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးအဲ့သမ္မတဖြစ်လာတဲ့လန်ဒန်ဂျွန်ဆန်လက်ထက်မှာပဲ1965မှာအထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရက်လုံးကအမတ်သုံးပုံနှစ်ပုံကျော်ကအတည်ပြုရဲ1969မှာပြည်နယ်ပေါင်းအလုံးရဲ့သုံးပုံနှစ်ပုံကျော်ကအတည်ပြုတဲ့အတွက်ကြောင့်ဒီပြင်ဆင်ချက်အမတ်25ဆိုတာတည်ဝင်အတည်ဖြစ်လာခဲ့ပါတယ်ပထမဆုံးတော့တင်သွင်းတာကတော့1969မှာသူစဉ်ကသမ္မတရစ်ချတ်နစ်ဆန်ဝါတာဂိတ်အချုပ်တော်ပုံနဲ့ရာထူးကလွတ်ထွက်ရတော့သူ့ရဲ့လက်အောက်ကဒုတိယသမ္မတဖြစ်တဲ့ဂျယ်ရယ်ဖော့ဒ်ကိုဒီပြင်ဆင်ချက်25ကိုပူကပြီးတော့အနာကွယ်ပြောင်းပေးခဲ့တာဖြစ်ပါတယ်
အခုလောလောဆယ်မှာတော့သမ္မတဒေါ်နယ်ထရန့်ဟာကျန်းမာရေးကောင်းနေတယ်လို့သူဆရာဝန်တွေကပြောထားပါတယ်အဲ့တော့လိုအပ်လာရင်တော့ဒုတိယသမ္မတကိုဒါလွှဲပြောင်းပေးရမယ်ဆိုရင်ရောပြင်ဆင်ချက်25ရဲ့လှုပ်ထုံးလုပ်နည်းတွေကဘယ်လိုရှိပါသလဲရှင်အကဲ
ဟုတ်ကဲ့ဒီနေရာမှာ25မှာပြင်ဆင်ချက်25မှာပြဋ္ဌာန်းထားတာကတော့သမ္မတကအထက်လွှတ်တော်အကြီးအကဲနဲ့အောက်လွှတ်တော်အကြီးအကဲတို့စီကိုစာရင်းအကြောင်းကြားမှာဖြစ်ပါတယ်အဓိကကတော့အထက်လွှတ်တော်အကြီးအကဲဆွဲနေရမှာဒေါ်လာဆယ်အထက်လွှတ်တော်အကြီးအကဲဟာဒုတိယသမ္မတမိုက်ပင်းစ်ကိုတိုင်ဖြစ်နေတယ်။ဒါပေမဲ့သူ့ကိုအနာလွှဲရမယ့်ကိစ္စဆိုတော့သူ့စီကိုမရေးရပါဘူး။သူမရှိတဲ့အခါအထက်လွှတ်တော်ဥက္ကဋ္ဌအဖြစ်ယာယီတာဝန်ထမ်းဆောင်မဲ့ဒေါ်လာဆယ်ကတော့ Republican Senator ပေါ့လေ။အဲ့ Chuck Grassley ကိုလွှဲပေးရမှာဖြစ်ပါတယ်။အင်္ဂလိပ်လူကတော့သူ့ကို President Pro Tempore လို့ခေါ်ရတယ်။ Pro Tempore ဆိုတာယာယီ Legend စကား For the Time Being ပေါ့လေ။ယာယီလို့အဓိပ္ပာယ်ရပါတယ်။ ဆိုတော့ထက်လွတ်တော်ရဲ့ဥက္ကဋ္ဌမရှိစီမှာယာယီတံဝန်ထမ်းဆောင်ရမယ်ထက်လွတ်တော်ဥက္ကဋ္ဌသူနဲ့အလွတ်တော်ဥက္ကဋ္ဌရုပ်စီကိုစာရေးပြီးတော့အကြောင်းကြားမှာဖြစ်ပါတယ်အဲ့ပြီးတော့မှအနာလွှဲမှာဖြစ်ပါတယ
်ဟုတ်ကဲ့တခုဆက်ပြီးတော့မေးချင်ပါတယ်အကဲအဲ့ဒါကတော့ဒီတမရယောဒုတိယတမရယောတာဝန်မထမ်းဆောင်နိုင်ဘူးဆိုရင်ကောဘယ်သူကဆက်ခံရမလဲရှင
်တာဝန်ဆက်ခံနိုင်တဲ့လူအစင်းဆုံး inline သတ်မှတ်ထားတာကတော့တမရမရှိရင်ဒုတိယတမရဒုတိယမရှိရင်အလွတ်တော်ဥက္ကဋ္ဌလောလောဆယ်မှာနန်စီပလိုစီဖြစ်ပါတယ်အလွတ်တော်ဥက္ကဋ္ဌလည်းမရှိဘူးဆိုရင်တော့အထက်လွှတ်တော်ရဲ့ယာယီဥက္ကဋ္ဌစောစောကပြောခဲ့တဲ့ President Pro Tempore ဖြစ်တဲ့ Chuck Grassley ကိုခေါ်ပြမှာဖြစ်ပါတယ်။သူလည်းမထမ်းဆောင်နိုင်ဘူးဆိုရင်တော့နိုင်ငံသားရေးဝန်ကြီးအခုလောလောဆယ်မှာတော့ Mike Pompeo ဖြစ်ပါတယ်။အဲ့ဒီလေယောက်ဟာဒါသမရပီရင်ယာရုတာဝန်ဆက်လက်ထမ်းဆောင်နိုင်တဲ့အစဉ်အဆက်တန်းစီနေတဲ့ယာရုတွေဖြစ်ပါရှင်ဗျာ။ American President ဥပဒေအရ
။ဟုတ်ကဲ့ပါရှင်။အငယ်ဦးကျော်စံသားကျေးဇူးတင်ပါတယ်ရှင်အကဲ။
COVID-19 နဲ့ပတ်သက်ပြီးသိကျင်တဲ့အကြောင်းအရာတွေကိုအခမဲ့မေးမြန်းနိုင်တဲ့ National Call Center အနေနဲ့ဝန်ဆောင်မှုတွေထပ်ပြီးတိုးပေးဖို့စီစဉ်ထားတဲ့အကြောင်းပြောပြပေးချင်ပါတယ်။ကျွန်မမိခါပါ။ National Call Center ကို COVID ပထမလိုင်းစတင်ခဲ့တဲ့ April လကစပြီးဖွင့်ခဲ့တာကြောင့်အခုဆိုရင်6လတည်းဝင်လာပြီဖြစ်ပါတယ်။ COVID ပထမလိုင်းကစလို့ကူးစက်မှုတွေပိုပြင်းထန်လာတဲ့ဒုတိယလိုင်းမှာပါပြည်သူတွေသိလို့သမျှကိုဖြေကြားနေစေဖြစ်တဲ့call center ရဲ့ထပ်တိုးဝင်ဆောင်မှုတွေနဲ့ပတ်သက်လို့စေတုတေသနာဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာမျိုးမျိုးမွန်ကအခုလိုပြောပြလာခဲ့ပါတယ်
။စတင်မလာတဲ့အနေစားပြီး auto reply နဲ့မှာတစ်ခိုင်ဘာသာနဲ့နားထောင်လို့ရအောင်ပါထည့်ပေးထားပါတယ်။ကျွန်တော်တို့ call center ကိုဆရာဝန်တွေကိုခေါ်ရင်းလေတစ်ခါတည်းမှာဘာသာစကားဆက်ကြေပုံတော့သူတို့ဘက်ကဗမာစကားကိုနည်းနည်းနားလည်မှုဖြစ်ခဲ့ရအောင်ကျွန်တော်တို့ဘက်ကလည်းဒီလိုလူတိုင်းကိုနားထောင်ရတာနည်းနည်းခက်ခဲတာလို့ရှိရပါတော့။အဲ့တော့ auto reply answer တွေမှာတစ်ခိုင်ကိုကျွန်တော်တို့ကထည့်ပေးထားတယ်။အဲ့ထက်ပြီးတော့ကျွန်တော်ဆရာဝန် volunteer ကြီးဆက်ခေါ်ပြီးတော့ကျွန်တော်တို့ကအထက်ချက်နေတဲ့စီစဉ်ရေးတစ်ခုရှိတယ်။အခု2019ကိုဖြည့်ဆည်းလိုက်လို့ရှိရင်လည်းကြားပါလိမ့်မယ်။နံပါတ်6ဆိုတာတစ်ခုချက်ထားရတယ်ပေါ့။ Quarantine site ကဒီလေးချင်လို့ရှိရင်နံပါတ်6ကိုဖြည့်ဖို့။အဲဒါဆို Quarantine site ကမနေနေတဲ့နေရာလည်းကြားများလာပြီ။အဲဒီအခါမှာ Quarantine site ကအကြောင်းအရာကိုပြီးတဲ့ခွဲထုတ်လိုက်တော့ပေါ့ဗျ။
ကိုဗစ်ရောဂါနဲ့ပတ်သက်ပြီးသိကျင်တာတွေမေးမြန်းခြင်းရင်ဒီရင်ဘယ်ဖုန်း operator ကဖြစ်ဖြစ်နံပါတ် 239192 ကိုနှိပ်ကမေးမြန်းလို့ရပါတယ်။ခေါ်ဆိုတဲ့ဖုန်းတွေကို line ခွဲနံပါတ် 5 ခုကနေအလိုလျောက်စနစ်နဲ့ဖြေကြားပေးနေတာရှိတယ်လို့ဆရာဝန်တွေနဲ့တိုက်ရိုက်ဆွေးနွေးခြင်းနဲ့ဆိုရင်တော့ line ခွဲနံပါတ် 3 ကိုထပ်နှိပ်ခေါ်ဆိုပြီးခေါ်ဆိုသူတဦးကိုအချိန်6မိနစ်ကြာမေးမြန်းနိုင်အောင်စီစဉ်ပေးထားတာဖြစ်ပါတယ်။ဒီ6မိနစ်ကိုတော့ငွေကောက်ခံတာမရှိပါဘူးအခုတော့ line ခွဲနံပါတ်69ပါထပ်တိုးဖို့စီစဉ်နေပြီးဒီအတွက်လက်ရှိမှာတော့ညှိနှိုင်းကစမ်းသပ်ထုတ်လွှင့်ဖို့ပြင်ဆင်နေပါတယ် COVID ပိုးပထမ line ပြန့်နှံ့ချိန်ကထက်အခုဒီချိန်မှာ call center ကိုဆက်သွယ်မေးမြန်းလာတာတွေကပုံစံမတူဘူးလို့ဒေါက်တာမျိုးမျိုးမွန်ကပြောပါတယ
်ဘုံတော်သူကအများဆုံးတိုင်းနဲ့တိုင်းတာဒီစီနဲ့မာစုအနေနဲ့ပြောမယ်ဆိုရင်ပထမလိုင်းကလည်းရန်ကုန်နဲ့အေရီယာပထမဒုတိယပြီးတော့သခိုင်းမန္တလေးမကွေးပေါ့ဒါပထမလိုင်းနဲ့အခုဒုတိယလိုင်းဩဂတ်လလည်းအစပြီးအခုကြည့်မှာရန်ကုန်အေရီယာပထမဒုတိယပဲတတိယလိုက်တာရခိုင်အခုဒုတိယဒုတိယလိုင်းမှာနောက်သခိုင်းနဲ့မန္တလေးပေါ့ဆိုတော့ခေါ်ဆိုမှုရဲ့ဒုသက်၃ရာလိုင်းမှာဒီလက်ဒီတာအရာဖြစ်တယ်ဒီပုံမျိုးသားရပထမလိုင်းတော့ကဘလို့ကောက်ရယ်မလဲတို့ဥသက်ပေါ်ပါဘူးလေရောဂါလက္ခဏာပါလေဒါမျိုးရင်းနေတာများပြီအခုကျတော့ quarantine site ကနေအခု complaint တွေပြောရမျိုးရှိတယ်နောက်သူတို့နေမကောင်းဖြစ်တဲ့ပုံစံလေးတွေနဲ့နေရပြောတာဘလို့ဆက်သွယ်ဆောင်ရမယ်ဆိုတော့အကျဉ်းတောင်းတာညားရပေါ့နော
်မေးမြန်းချက်တွေကိုဖြေဆိုဖို့စေတနာဝန်ထမ်းတွေအနေနဲ့တာဝန်ယူဆောင်ရွက်ကြတဲ့သူတို့အဖွဲ့မှာကျမရေဝန်ကြီးဌာနကဆရာဝန်အယောက်90နဲ့မြန်မာနိုင်ငံဆရာဝန်အသင်းကဆရာဝန်အယောက်15ယောက်ပူးပေါင်းပြီးအဆိုင်ခွဲကတာဝန်ယူပြီးနေတိုင်းဖြေကြားပေးနေတာပါ24နာရီလုံးဆက်ကနေအလိုလျောက်ပြန်ဖြေတဲ့စနစ်ကိုလည်းပူးတွဲလှုပ်ဆောင်ထားလျက်ရှိပါတယ်ကျမရေစာဆောင်အယ်ဒီတာလည်းဖြစ် Hello ကျမရေလူမှုဝက်ဆိုက်ထူထောင်ထားတဲ့ဒေါက်တာတူရိန်လှိုင်ဝင်းကတော့ call center ရဲ့လှုပ်ဆောင်ချက်တွေကကောင်းပေမဲ့လူတိနေနေရမှုဒီထက်ပိုပြီးပေါက်ရောက်စေခြင်းလေလို့သူကပြောပါတယ
်ဒီဟာကိုဒီထက်ပိုပြီးတော့လူတိများအောင်လုပ်နိုင်ရင်တော့ပိုပြီးတော့ကောင်းမယ်လို့ကျွန်တော်တို့ယူဆတယ်ဒီချိန်မှာကျွန်တော်တို့ကဒီ COVID call center ကိုပိုပြီးလူတိများအောင်ဆိုရင်တခြားပုံကြီးကမီဒီယာတွေအကုန်လုံးတို့ကဖိတ်ပြီးတော့လေသူရကနေထုတ်ပြန်ပြီးတော့ဒီဟာကိုတော့ဖြင့် YMI ကူညီပေးပါဆိုပြီးတော့သူရရဲ့မှာရှိတဲ့ media channel တွေရောပုံကြီးကဘက်က media channel တွေရောတို့ရဲ့ဒီ Facebook Facebook channel တွေအကုန်လုံးဆိုရင်ကျွန်တော်တို့မရောက်ခဲ့တဲ့မရှိအောင်သူတို့လုပ်လို့ရတယ် operator အားလုံးကြီးကနေပြီးတော့အကုန်လုံးပြီးအောင်သူ glass message နဲ့လုပ်လို့ရတယ
် COVID-19 ရောဂါပြင်းထန်တဲ့အဆင့်ရောက်ပြီးအထူးကြက်မက်ကုသဆောင် ICU မှာအသက်ရှူတက်ကုသရတဲ့အရေးအတွက်ဟာကဘာမာရောမြန်မာမှာပါတိုးလာနေပါတယ်ယောဂါခံရှိသူတွေကိုခံအားနေသူတွေနဲ့တက်ကြီးရွယ်အိုတွေဒီယောဂါပိုကူးခံရရင်ပြင်းထန်တဲ့အဆင့်ရောက်နိုင်တာမို့ဆေးရုံအရောက်နောက်မကျဖို့အထူးအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေဘက်ကနှိုးဆော်ထားပါတယ်ရှင်။ကျမမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတွမ်းမှာရှိတဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စဉ် podcast အစီအစဉ်ကနေဖြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့Foundation Hero Dero ကအပူပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အစံလေးပါ။ COVID-19 နဲ့ပတ်သက်ပြီးမရှင်းလင်းတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့ပြည်သူတွေကရုန်းကန်နေရပါတယ်
။ဒီလိုမျိုးနဲ့မြင်ရကြတော့ဟာသူကညှိချက်တွေထုတ်ပြန်နေတာလေဆိုမရှင်းမလင်းဖြစ်နေပါဘူးနော်။ကျွန်တော်မြန်မာသားဘွေရအကြောင်းသားတွေကတော့နားမလည်ဘူးကြာလို့မြန်မာသားအားလူဟာဘာသာပြန်ပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့။
ရန်ကုန်မြို့ကကိုထက်အောင်ကျော်ဖြစ်ပါတယ်။မြို့တော်တွင်မှာ COVID-19 ရောဂါပြင်းပြစွာကူးစက်ပြန့်နှံ့လာတဲ့အတူခက်စိတ်စိတ်ထုတ်ပြန်လာတဲ့အစိုးရရဲ့ထုတ်ပြန်ချက်တွေကိုနားလည်ဖို့စူးစမ်းနေတဲ့ပြည်သူတွေရဲ့အံကိုနားဆင်ရမှာဖြစ်ပါတယ်။ဒီဆောင်မှအပြည့်အစုံကိုဒို့အတန်သတင်းတောက်အေးအောင်ကဆက်လက်တင်ဆက်ပေးသွားမှာပါ။
2020စက်တင်ဘာလမှာ COVID-19 ရောဂါဟာမြန်မာနိုင်ငံကိုကူးစက်နှုန်းမြင့်မြင့်နဲ့အသွင်ပြောင်းပြီးတကြော့ပြန်လာခဲ့ပါတယ်။အစိုးရကရောဂါကူးစက်နှုန်းကိုထိန်းချုပ်ဖို့အတွက်ရောဂါတိုက်ချက်ရေးမှာပါဝင်လာကြတယ်။ရောဂါအုပ်ချုပ်ရေးမှူးကလည်းပြည်ထောင်စုအဆင့်ကြီးဝန်ကြီးဌာနနဲ့ကော်မတီတွေအားလုံးကိုထုတ်ပြန်ချက်တွေတတိတန်းကြီးထုတ်ပြန်ပြီးတုံ့ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်တွေမှာမရှင်းလင်းမှုတွေအချက်အလက်အသေးစိတ်တွေမပါတဲ့အတွက်ထုတ်ပြန်ချက်ကိုအကောင့်ထည့်ဖို့နေတယ်ရဲကွာအုပ်ချုပ်ရမှုနဲ့ပြည်သူတွေအကြားအငင်းပွားမှုတွေလည်းရှိနေပါတယ
်ဒီကအဓိကတော့မို့လို့ထုတ်ပြန်ချက်ကရှင်းရှင်းလင်းလင်းပြည်သူနားလည်တဲ့ထုတ်ပြန်ချက်ကိုထုတ်ပြန်ရင်တော့ပိုကောင်းတာပေါ့လေရှင်းရှင်းလင်းလင်းပေါ့ထုတ်ပြန်ညမှာတော့ထုတ်ပြန်ချက်တွေကတော့ကျွန်တော်တို့ကတော့ဘာမှတော့မပြောလို့ပါဘူးဒီလိုထုတ်ပြန်တဲ့အတိုင်းကတော့ကျွန်တော်တို့ကလိုက်နာရမှာပဲလေလိုက်နာပြီးတော့ဒီကနေ့ဖြန့်ဝေရှာပြီးပြန်လောက်ရမှာပဲလေကျွန်တော်တို့ကတော့အကဲခဲကြည့်တဲ့ဟာတွေကတင်ပြပါတယ်ကြည့်ရတယ်အဲ့ဒါတွေကတော့ရှင်ပြေတဲ့ဟာလည်းရှိတယ်မပြေတဲ့ဟာလည်းရှိပါတယ်ဒါတွေကတော့ကျွန်တော်တို့ပြောနေမှလို့လည်းပြီးမှာမဟုတ်ပါဘူးကျွန်တော်တို့ဘာဖြစ်ပြီးပါညင်စားချက်ဒီလာတော့လုပ်ပြရမယ်ပြည်သူ့အတွက်ပဲဆိုတဲ့ဆန္ဒပဲရှိတယ်ကျွန်တော်တို့
ဖန်တာယာညွန့်နယ်ရွှေလင်းမန်းရက်ကွက်အုပ်ချုပ်ရေးမှုဦးလင်းနိုင်ညက်ပါညွန့်နယ်အထွေထွေအုပ်ချုပ်ရေးဦးစီးဌာနကနေတစင်ညွန်ကြားလာတဲ့ဌာနဆိုင်ရာအမိန့်တွေကိုအကောင့်ထည့်ဖို့နေရသူဖြစ်ပါတယ်ကိုဗစ် -19 ကာလမှာကြုံရတဲ့ပြောလို့မကုန်နိုင်တဲ့အခက်အခဲမျိုးစုံကိုအရင်အုပ်ချုပ်ရေးမှုတွေကြုံခဲ့ဘူးမှမဟုတ်ဘူးလို့လည်းသူကပြောပါတယ်။အဓိကအခက်အခဲကတော့ညွှန်ကြားချက်တစ်ခုကိုအကောင့်ထည့်ဖို့ရင်ပြည်သူဘက်ကအဆင်မပြေလာတဲ့အခါမှာအုပ်ချုပ်ရေးမှုတွေနဲ့ထိတ်တိုက်ပြဿနာတွေဖြစ်လာကြရတာပါ။ထင်ရှားတဲ့ဥပမာတစ်ခုကတော့စက်တင်ဘာလ9ရက်နေ့ကရန်ကုန်တိုင်းဒေသကြီးအတွင်းက27မြို့နယ်ကို Stay at Home ကြေညာလိုက်တဲ့ထုတ်ပြန်ချက်ပါ။အဲ့ဒီကြေညာချက်ထုတ်ပြန်ပြီးတဲ့နောက်တနေ့မှာတော့ရက်ကွက်အသီးသီးလမ်းအသီးသီးရဲ့ခြေတွေမှာလမ်းတွေကိုတစ်သားတွေတံပြားတွေတန်ဆူးကျိုးတွေနဲ့အသေးကရန်ထားလိုက်ကြပါတယ်
။ဆက်ကောင်းကောင်းလက်ွက်ကျဲတို့ဒီဘက်မှာတက်ရှိအမားကြီးများဝက်ထွက်သွားလာလို့ပြောတော့မှာပါ
အဲ့ဒီလိုလောက်ကြတာတွေကြောင့်စကားများရှင်ပြခဲ့ရတာတွေရှိသလိုလူမှုကွန်ရက်ဆာမင်နာပေါ်မှာဆိုရင်လည်းဝေဖန်မှုတွေများပြခဲ့ကနိုင်ငံတကာကနိုင်ငံနာမည်တွေကိုညွန့်ညက်တစ်ခုချင်းစီရဲ့နာမည်ပြောင်းနေပေးရတဲ့အထိဖြစ်ခဲ့ရပါတယ်။ကိုထက်အောင်ကျော်ကတော့ရန်ကုန်မြို့ရဲ့ကိုဗစ်ကူးစက်မှုအများဆုံးမြို့နယ်တစ်ခုဖြစ်တဲ့တင်ငန်းကျွန်းမြို့နယ်မှာနေပါတယ်။သူက
ကိုဗစ်ကဟိုဆိုရသောအကောင်ကဘယ်လိုပုံစံရှိမှန်းတော့မသိရဘူးလည်းသူဝင်းနေတဲ့ကားတို့ပါပါတော့ဘယ်လိုလုပ်အဆင်ပြေမလဲနော်။ဟိုဆိုတော့အဲ့မှာမှကိစ္စအောင်လေးပါတွေရှိသေးတယ်။အဲ့ကိစ္စအောင်လည်းမတ်မတက်ဘူးဆိုတော့တော်တော်ရည်ရတဲ့ဟာမျိုးတွေပေါ့နော်
။တကယ်တော့လော့ဒေါင်းနဲ့ stay at home ကိုလွှဲမှားပြီးပြုလုပ်တယ်လို့လည်းပြည်သူတွေကဆိုကြပါရဲ့။လမ်းပိတ်တာကြောင့်အခက်အခဲကြုံရတဲ့ပြည်သူတွေရဲ့ဝေဖန်မှုတွေရှိလာတဲ့အတွက်စက်တင်ဘာလ12ရက်နေ့မှာတော့လမ်းတွေကိုအသေးမပိတ်ဖို့တိုင်းဆိုရကပြန်လည်ထုတ်ပြန်ခဲ့ပါရဲ့။ဒါဟာကိုဗစ်ကကွယ်ရေးအတွက်အစိုးရဌာနအချင်းချင်းအမိန့်စာကိုဝန်ထမ်းတွေတောင်တေချာနားမလည်ပဲနားလည်မှုလွဲခဲ့ရတဲ့ဖြစ်စဉ်မှာအစိုးရထုတ်ပြန်ချက်တွေကိုလိုက်နာဖို့စူးစမ်းနေတဲ့ကိုထက်အောင်ကျော်ကတော့
အစိုးရဘက်မှလည်းသူတို့အခက်အခဲနဲ့သူတို့ရှိရင်ရှိမှာပေါ့လေကျွန်တော်မြင်တဲ့အမြင်ကတော့ဟိုဟာသူတို့က မြင်သားချက်တွေထုတ်ပြန်နေဟာတွေဆိုရင်မရှိမလင်းဖြစ်နေပါဘောနော်ကျွန်တော်မြန်မာသားဘွေးရအကြောင်းသားတွေတော့နားမလည်ဘူးဗျာလို့မြန်မာသားပဲအဲ့သူကဘာသာပြန်ပြန်ခေါ်ရင်လည်းသိမဟုတ်ဘူးပေါ့အဲ့တော့ဒါကတော့ဟိုသူတို့ကလည်းအဲ့လိုပေါ့ဟိုမွေးမသေးတုံမကျူးရှင်လဲလျှောက်တာဗျာလဲဆဲတာအဲ့လိုမျိုးလှုပ်ချင်ပုံရပါတယ်တစ်ဖက်မှာလည်းစောင်းဝင်နေမပြေတဲ့လူကအုံကြွလာရင်ဒီအခြေအနေဘယ်လိုဖြေရှင်းမလဲပေါ့နောက်တစ်ဖက်မှာလည်းယောဂအောင်မပြတ်မွားစေချင်တဲ့အတွက်အားလုံးကတော့အိမ်မာနေစေချင်တယ
်တချို့ကတော့ဆိုရှယ်မီဒီယာမှာတွေ့ရတဲ့အစိုးရရဲ့အမိန့်စာနဲ့ထုတ်ပြန်ချက်တွေကိုသူတို့နားလဲတလောက်ပြန်လဲရှင်းလင်းရေးသားပြီးတော့ဝေမျှနေကြပါတယ်ချင်းမင်းနိုင်ငံမှာနေတဲ့မက်ဆစ်မတ်ဝေကတော့ဆိုရှယ်မီဒီယာပေါ်ကသတင်းအချက်အလက်တွေကိုတေချာစစ်စစ်ပြီးမှယုံကြည်တတ်သူဖြစ်ပါတယ်သူကအ
မိုးချက်ကတော့သူရဲ့ဂျုံဖောင်တိုင်းပဲသူကသွားနေတာပါပဲအရင်ကလည်းပြောတယ်နားလဲအောင်ဒီအခုကတော့ဖတ်နေကြတဲ့အခါမှာဒီသတင်း page ကိုနားတော့လဲတယ်အမိန့်စာရင်းကတော့လည်းလည်းရှုပ်နေတည်တယ်အမိန့်စာတိုင်းလေးတွေကနားမယ်အခါကျရင်ဘာလို့ ਆ လဲဆိုတော့နားလဲတဲ့သူတွေကနေပြီးတော့ကျမတယောက်ပဲမဟုတ်ပါဘူးတကယ်ဟိုနားလဲတဲ့သူတွေကဒီဟာကိုဖတ်ပြီးတော့ point out လုပ်ပြီးတော့ကို Facebook ကိုအကောင့်မှာကိုပြန်တင်ပေးလိုက်တဲ့အခါမှာကိုရဲ့ friend 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 ပေါ့ public နဲ့တင်ပေးလိုက်တဲ့အခါမှာအကုန်လုံးကနားလဲသွားတဲ့အခါကျပြည်သူတွေရှုပ်ရောက်တာမြန်နေပေါ့
အစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ပတ်သက်ပြီးပထမ line တုန်းကလည်းပိုတွဲလူနာစည်ရင်ထုတ်ပြန်တဲ့အခါနားလဲရခက်တဲ့အတွက်ဝေဖန်မှုတွေများစွာပေါ်ထွက်လာပူပါတယ်။အဲဒီလိုပေါ်ထွက်လာပြီးနောက်မှာတော့အရေးသားတွေကိုဂရုစိုက်လာတဲ့အတွက်ဝေဖန်မှုတွေပြန်လဲတိတ်ဆိတ်ခဲ့ပါတယ်။ဒုတိယ line မှာဝေဖန်မှုတွေထက်မှန်ပေါ်ပေါက်လာခဲ့ပြန်ပါပြီ။ထုတ်ပြန်ချက်တချို့ဆိုရင်ထုတ်ပြန်ထားတဲ့အကြောင်းအရာတွေကိုတက်ဆိုင်တဲ့အစိုးရဌာနရဲ့ဝန်ထမ်းတွေအောင်တေချာနားမလည်တာတွေရှိပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကအတွင်းမှုဦးမြင့်ကျော်က
ထုတ်ပြန်ချက်တရားဌာနရင်းပေးစာသဘောမျိုးဆန်တယ်ဌာနရင်းပေးစာကတော့သူတို့ဟိုသူကဌာနချင်းချင်းကတော့ဟိုဆက်သွယ်နေကြတော့ဒီလိုဒီတိုင်းဗာဒိဗေဆိုတာသူတို့ဒီစီကောင်စီသူတို့ဒိဗေခုံးစုံနားနိုင်မယ်ပဲပြည်သူလူထုအမြန်ပြေးတက်ကြတော့အဲ့လိုမျိုးရုံးလုပ်ငန်းစာတွေနဲ့ရုံးစာတွေရဲ့သဘောတဘာဝကအများစုကမရင်းနှီးကြဘူးဟိုသူတို့ဒီလေဒီလူအမြင်အပြည့်လူလူကိုအသိပေးတဲ့ဟာမျိုးကတော့အားလုံးနားလည်နိုင်တဲ့ဟာနောက်ခေါ်တော့တစ်ခါလေးမှပြည်စုံနေဆိုတာနိဘလူချင်းနေမျိုးကတော့ပြင်ဟိုသိကျဖြစ်တယ်ဘလူချင်းနေမျိုးကအဲ့လိုမျိုးဟာမျိုးပါဟိုထဲ့ကျင်းပါဝင်မှုလိုတယ်လို့ထင်ပါတယ်ဥပမာနောက်ဘယ်နေရာနေဘယ်နေရာတိကျုံဝင်နေဘယ်နေရာနေဟိုဘယ်နေတိကျုံဝင်နေစသဖြင့်အဲ့လိုဟာမျိုးလည်းပါဘူးလို့
စက်တင်ဘာလ20ရက်နေ့မှာထုတ်ပြန်တဲ့တင်းကျက်တဲ့ stay at home ထုတ်ပြန်ချက်မှာဆိုရင်လေမရှင်းလင်းတဲ့အတွက်ပြည်သူတွေကြားမှာဝေဝါးမှုတွေဖြစ်ခဲ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်တွေကချွင်းချက်ခွင့်ပြုချက်မှာစားသောက်ကုန်လုပ်ငန်းနဲ့အေးအေးခန့်လုပ်ငန်းတွေပါနေပေမယ့်အစားအသောက်ပို့တဲ့ delivery အလုပ်တွေပါလားမပါလားဆိုတာကလည်းအဲ့ဒီလုပ်ငန်းလှုပ်ဆောင်နေသူတွေအတွက်ဒွိဟဖြစ်စေခဲ့ပါတယ်။ဒါအပြင်ရုတ်တရက်ကြေညာတဲ့ထုတ်ပြန်ချက်မှာပြည်သူတွေစီကိုသတင်းမှစီးစင်းအောင်ဖြန့်ချိပေးမဲ့မီဒီယာလုပ်ငန်းကလည်းမပါဝင်လာတဲ့အတွက်နေ့စဉ်ထုတ်သတင်းစာတွေ၊ဂျာနယ်တွေနဲ့မဂဇင်းတွေကြားမှာပွဲလောရိုက်ခဲ့ရပါတယ်။ဒေါက်တာတန်းနိုင်စွာကျမရင်းနဲ့အခစားဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူကအစိုးရရဲ့ထုတ်ပြန်ချက်တွေဟာရှင်းလင်းတယ်လို့ယုံကြည်ပါတယ်
။လူတွေကကိုယ့်အကူရှုပ်အောင်စဉ်းစားတဲ့အခါကျတော့ရှုပ်သွားတာပါ။အဓိကစာရင်းမှာပုံမှန်ချင်းရှင်းပြီးတာဒီလိုငန်းတွေပဲဖွင့်မယ်ဟာကျွန်တော်တို့လုပ်ငန်းကြတော့မပါဘူးကျွန်တော်ကမဖွင့်ရပါလားမဖွင့်ရဘူးလားတကယ်ဆိုမေးရတာမလို့တော့ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒါကတော့ကျွန်တော်တို့နိုင်ငံရဲ့ဟိုပေါ့ကျွန်တော်တို့ရဲ့ဒီပေါင်းဆက်တဲ့ညီနိုင်တဲ့အနေအထားကလည်းကျွန်တော်ရင်းနဲ့အားသာဝန်ကြီးဌာနကတော့ကျွန်တော်တို့ကတော့ညီညီနိုင်နိုင်နဲ့ပဲကောင်းကောင်းမွန်မွန်ပေါ့နော်ဆောင်ရွက်လို့ရတဲ့ပေါ်ရှိပါတယ်အဲ့တော့ဘာပဲဖြစ်ဖြစ်ဟုတ်ကဲ့ပါဒါကျွန်တော်တို့စဉ်းစားပြေးပါမယ်ဒါကျွန်တော်တို့ဒီကိစ္စကိုတော့ဒါဟိုလိုရရင်လည်းလက်ညှိုးမှုခံယူပြီးတော့ကျွန်တော်တို့ပြန်လည်ဖြည့်ဆည်းပေးပါမယ်သူပဲပြောရတာပေါ့နော်ချက်ချော့ပေးတဲ့ဟာတွေနဲ့နောက်ရက်မှာပုံကူပါလာသေးတယ်ခင်ဗျာနေစာတွေမှာတုံးမှုချက်ချော့ပေးလိုက်ပါတယ်ဆိုပြီ
းဒါပေမဲ့မကြသေးခင်ရက်ပိုင်းကပဲ COVID-19 ရောဂါကာကွယ်ထိန်းချုပ်တားဆီးရေးအတွက်စက်တင်ဘာလကုန်အထိထုတ်ပြန်ထားတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကိုအောက်တိုဘာလကုန်အထိရက်တိုးကြောင်းစက်တင်ဘာလ28ရက်နေ့ကထပ်မံထုတ်ပြန်ခဲ့ပါတယ်ဒါပေမဲ့ဒီထုတ်ပြန်ချက်မှာရက်တိုးတဲ့အမိန့်နဲ့ထုတ်ပြန်ချက်တွေကဘာတွေလဲဆိုတာအသေးစိတ်မပါတဲ့အတွက် stay at home ကိုရက်တိုးတာလို့နားလည်မှုလွဲသူတွေရှိလာကြပြန်ပါတယ်။ရက်ကွက်အုပ်ချုပ်ရေးမှူးဦးလင်းနိုင်မြေကတော့ကပ်ဘေးကာလအတွင်းအခုလိုကြုံနေရတဲ့အခက်အခဲတွေကိုပြည်သူတွေအနေနဲ့နားလည်မှုရှိရှိနဲ့ပဲကြော်ဖြတ်စေချင်တယ်လို့ဆိုပါတယ်
။ပြည်သူကြီးပြောချင်တာကတော့ကျွန်တော်ဘာဖြစ်ပါအခုချိန်မှာတော့ပြည်သူတွေကနားလည်မှုအပြည့်ယူထားပြီးတော့ပြည်သူနဲ့အုပ်ချုပ်ရေးပိုင်းနဲ့နားလည်မှုယူပြီးရှိရှိရုံရုံနဲ့ဟုတ်လားဒီကပ်ဘေးကိုကြော်နိုင်ဖို့ကညီညွတ်မှဖြစ်မှာလေ။ဒီညနေနားလည်မှုရှိရှိနဲ့ကြော်ဖြတ်ဖို့ပဲကျွန်တော်တို့ကဖြစ်စီတင်တာလေတယောက်နဲ့တယောက်အပြည့်မြင်တယ်ဟုတ်လားတိုက်ဆိုင်တွေလုပ်နေမှဆိုရင်တော့ဒီကပ်ကြီးက ဟိုကြော်နိုင်မှာဘူးလေအဲ့ဒါကြီးရှင်းရှင်းနေရတာမကြည့်ဘူ
းအခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ရှင်းနေမယ်လို့ဒိုးအတန်ဖွဲ့သားတွေကပြောနေပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒိုးအတန်သတင်းတော့အေးအောင်ဇာနီနဲ့ဒိုင်ယန်ဂျိမ်းတို့ဖြစ်ပါတယ်ဒိုးအတန်ပတ်စံတမ်းမှုအစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube တို့လိုကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio စီစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေး Agency SKC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Terrorero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ထပ်ဒီမှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒို့အတန်းအစီအစဉ်ကိုနားဆင်ပေးရတဲ့ကျေးဇူးတူတင်ရှိပါတယ်။မြန်မာရှိတော်မူလို့ဖြစ်ပါသေးရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00နာရီကနေ9:00နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။မြန်မာနိုင်ငံမှာနိုဝင်ဘာလ10ရက်နေ့ကျင်းပမယ့်ထွေထွေရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေတိကျကြမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိလဲဘယ်လိုရှုမြင်ကြသလဲနိုင်ငံရေးပါတီတွေမှာဘယ်လိုမူဝါဒတွေရှိသလဲရွေးကောက်ပွဲနဲ့ဆက်နွယ်ပြီးတော့မဲဆန္ဒရှင်တွေအနေနဲ့ဘာတွေသိရှိထားသင့်သလဲဒီအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကရေဒီယိုရောရုပ်မြင်သံကြားကပါပတ်စင်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်ဒီအစီအစဉ်ကိုတော့ Channel FFE Media က Editor ကိုမှုသစ်ကအစီအစဉ်တင်ဆက်ပေးမှာပါဒီသတင်းပတ်မှာတော့ရွေးကောက်ပွဲနဲ့လူငယ်အထူးသဖြင့်တော့ဒီ first time voters လို့ခေါ်တဲ့ပထမဆုံးမဲပေးကြမဲ့လူငယ်မဲဆန္ဒရှင်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါတယ
်။အားလုံးပဲမြင်လာပါဗျာ။ election debate season ကနေပြုစုလိုက်ပါတယ်။ဒီ season ကတော့2010ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးရင်းခုန်ကြတဲ့ season တွေဖြစ်ပါတယ်။ဒီဘက်မှာတော့2020ရွေးကောက်ပွဲနဲ့လူငယ်များရဲ့အင်္ဂါတော့ဆိုပြီးတော့ဆွေးနွေးရင်းခုန်သွားကြမှာဖြစ်ပါတယ်။အဲ့တော့ဒီစီဇန်ကိုဆွေးနွေးဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေရှိပါတယ်။သူတို့ကတော့ CDL ပြည်သူ့ပါတီကနေကိုစားပြုပြီးတော့ဒီနားမျိုးနဲ့ပြည်သူ့လူထုတို့ကိုယ်စားလှယ်လောင်းဖြစ်ဝင်ရောက်ရွေးချယ်ခံတဲ့မဆိုင်မှုပါဖြစ်ပါတယ်။နောက်တစ်ခါလူ့အောင်စစ်ဒီမိုကရက်တစ်ပါတီကနေကိုစားပြုပြီးတော့ဗဗဲရန်မျိုးနဲ့ပြည်သူ့လူထုတို့ကိုယ်စားလှယ်ဖြစ်ဝင်ရောက်ရွေးချယ်ခံတဲ့မဲ့ဧည့်သည်မှဖြစ်ပါတယ်။ကိုအောင်ခန့်ကတော့ NRI ပါတီဝင်လူငယ်တူလည်းဖြစ်ပါတယ်။ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီစပြီးတော့ပါတော့ကျွန်တော်ကိုအောင်ခန့်နဲ့စပြီးတော့ဟိုမေးချင်တယ်ကကိုအောင်ခန့်ကိုစမေးချင်တယ်ပေါ့နော်ဆိုတော့ကိုအောင်ခန့်ကလည်းဒီလူငယ်တယောက်လည်းဖြစ်တယ်နိုင်ငံရေးမှာလည်းစိတ်ပါဝင်စားတဲ့လူငယ်တယောက်လည်းဖြစ်တယ်ပေါ့ဆိုတော့လူငယ်တွေကဒီနိုင်ငံရေးဟိုမာဒီဖြစ်တော့နိုင်ငံရေးမျိုးဥပဒေကြီးလမ်းကြောင်းကိုသွားတာလည်းဥချိုကြီးလမ်းကြောင်းကိုသွားတာလို့မှာလူငယ်တွေနေနဲ့ဘယ်လောက်ထိအဆင်သင့်ဖြစ်နေပြီလဲပေါ့နော်လူငယ်တွေကဘယ်လောက်ထိစွမ်းအားတွေရှိနေပြီလဲဒီခန့်ကဏ္ဍရောပါဝင်ဆောင်ရွက်ဖို့အတွက်ဆိုတော့ကိုအောင်ခန့်ဒီဘောမှာဗာမရပြောနေတာရှိဘယ်လိုမြင်လဲပေါ့နော်စပြီးပြောလို့ပေါ့
လူငယ်မှာလည်းအစားအစာရှိပါတယ် ready ဖြစ်တဲ့လူငယ်ရှိမယ် ready မဖြစ်တဲ့လူငယ်ရှိပါပါနော် covid အဆင်သင့်ဖြစ်မယ်ပြင်ဆင်ထားပြီးသားဖြစ်မယ်လေးဟိုပါပေါ့နော်အလေးထားပြီးတော့လုံချင်တဲ့လူငယ်လည်းရှိပါတယ်ဗျဒါပေမဲ့ဟိုနောက်ပိုင်းမှာပေါ့နော်အခုလိုမျိုးဒီပွင့်လဲလာတဲ့ဟိုခက်လည်းရောက်လာပြီးကျွန်တော်တို့ဒီစာရီပိုင်းမှာလည်းလေ့လာလို့ရတဲ့ခက်ရောက်လာပြီးဆိုတဲ့အခါမှာကျွန်တော်တို့တမိုင်းအရာပဲဖြစ်ဖြစ်ဟိုပို့ပြီးတော့ပြင်ဆင်ထားတာကျွန်တော်တမိုင်းအပြင်ဝင်ပဲအခုလက်ရှိပြဿနာတွေကိုပဲဘယ်လိုဖြေရှင်းမယ်ဘယ်ကန္တာရင်ဖြေရှင်းမယ်ဆိုတဲ့အောက်ပညာတစ်ခုအနေနဲ့ကိုသင်ပြူထားပြီးတော့ဖြည့်ရှင်းနေတဲ့လူငယ်တွေလည်းအဆာအဆာရှိပါတယ်ကျွန်တော်တို့ဥပမာပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ကိုယ်တိုင်နဲ့ရန်ကုန်စီပင်ရွေးကောက်ပွဲဝင်ခဲ့တယ်ဆိုတော့စီပင်အလုပ်တွေကိုလှုပ်ချင်လို့ဆိုပြီးတော့ရွေးကောက်ပွဲဝင်ခဲ့တာပါတခြားအလုပ်ကိုလှုပ်ချင်လို့မဟုတ်တခြားရွေးကောက်ပွဲမှာဝင်ခြင်းနဲ့ဟာမှုတွေအတွက်အခုဒီ2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အနေနဲ့မပါဝင်ပါဘူးဘာလို့လဲဆိုလို့ရှိရင်နေရာရရေးတော့မဟုတ်ပဲနဲ့အဲ့နေရာနဲ့ဘလို့ဖြည့်ရှင်းမလဲဆိုပြီးတော့ဘောနော်ဒီဇိုင်းမမလေ့လာထားပြီးတော့ပဲဖြည့်ရှင်းနေတဲ့လူငယ်ဆိုကြတော့ကျွန်တော်တို့ဘလောက်အဆင်သင့်ဖြစ်ပြီလဲဆိုလို့ရှိရင်လူငယ်အားလုံးကတော့အဆင်သင့်ဖြစ်ပြီလို့ပြောလို့မရပါဘူး။ဒါပေမဲ့လူငယ်အားလုံးထဲမှာပဲလူငယ်တချို့ကတော့ တော့အစင်းစစ်ဖြစ်ပြီလို့ကျွန်တော်ပြောလို့ရပါမယ်။နှစ်ရှည်လိုက်ကိုတို့ဘောနော်အချိန်ပေးပြီးတော့တို့ဒီဖြည့်ရှင်းခြင်းနဲ့ကန္တာပါဝင်ခြင်းနဲ့ကန္တာတစ်ခုအနေနဲ့ကိုတို့ဘလို့အကောင့်ဘလို့ကြိုက်တွယ်မလဲဘလို့အကောင့်ထဲပေါ်မလဲဘလို့ဖြည့်ရှင်းရဆိုတာအစရင်အဆုံးလေ့လာပြီးတော့မှဝင်ကြတဲ့လူငယ်တွေတော့ရှိကြပါပါ။အဲ့လူငယ်တွေကတော့ ready ဖြစ်ပြီးအစင်းစစ်ဖြစ်ပြီလို့ပြောလို့ရပါတယ်။တခြားဟိုလူငယ်အားလုံးအနေနဲ့တော့ကျွန်တော်အနေနဲ့ပြောပိုင်ကောင်းရှိဦးလို့ထင်ပါပါတော့။အဲ့တော့နိုင်ငံရေးဆိုတဲ့အထဲမှာလည်းကျွန်တော်တို့ကနိုင်ငံရေးကဒီနာလိုပဲပေါ့နော်ဟို policy maker အနေနဲ့အခုကတော့ကျွန်တော်2020ရွေးကောက်ပွဲဆိုတော့ကျတော့အထူးထူးရွေးကောက်ပွဲဖြစ်တဲ့အတွက်ကျွန်တော်ဒီ policy maker တွေအနေနဲ့ပေါ့နော်ဟိုလွတ်တော်တည်ပြရမယ့်ကိစ္စတွေဆိုတော့လွတ်တော်အရေးတွေကိုပေါ့နော်လေ့လာထားတဲ့လူဖြစ်တင်ပါတယ်။ဘာလို့လဲလွတ်တော်နဲ့သက်ဆိုင်တဲ့အတွက်ကျွန်တော်တို့လူငယ်တွေ9နှစ်အတွင်းမှာဆိုလို့ရှိရင်ဖြစ်ဖြစ်လူငယ်10နှစ်တွင်းမှာပဲဖြစ်ကြည့်မယ်ဆိုလို့ရှိရင်လွတ်တော်ကိုယ်စားလှယ်သာဖြစ်ကြတယ်လွတ်တော်ကိုယ်စားလှယ်အလုပ်အပြင်တခြားအလုပ်တွေပါလုပ်နေရတဲ့ဟိုအရာမြင်ရပါတယ်ဒါလည်းကျွန်တော်တို့ဒါအခြေအနေနဲ့ဟိုအချိန်ကာရပေါ့နော်တို့တော့လည်းပဲလွတ်တော်ကိုယ်စားလှယ်အနေနဲ့ခုနလိုစီပင်အလုပ်တွေဝင်လုပ်နေရတယ်ကျွန်တော်တို့တွေ့ရတယ်ဒါမဲ့လွတ်တော်ကိုယ်စားလှယ်အနေနဲ့လွတ်တော်အလုပ်ကိုကောင်းကောင်းမလုပ်တတ်လို့လားဆိုရဲမေးခွန်းမှာဖြစ်လာတဲ့အတွက်လွတ်တော်အလုပ်တွေကိုကောင်းကောင်းလေ့လာထားတဲ့လူငယ်တွေလည်းရှိပါတယ်ဆိုတာနဲ့ကျွန်တော်ဖြည့်ပေးလိုက်ပါမယ
်ဟုတ်ကဲ့ခင်ဗျာကိုအောင်ခန့်ကျေးဇူးပါဆိုတော့ကျွန်တော်ဒီခောက်တော့ကျွန်တော်ဒီ match signing ban နဲ့ match visa မောင်းမေးခွန်းတစ်ခုလည်းပို့ပဲမျှော်ဆုံးကျွန်တော်မေးချင်တယ်ခင်ဗျာဆိုတော့ကျွန်တော်အဓိကမေးချင်တာကဒီမဆိုင်မှုပန်တို့မိတ်တေသာမောင်တို့လူငယ်တွေလည်းဖြစ်တယ်နောက်တစ်ခါဒီပြည်တော်စုစင်လွတ်တော်ပေါ့ဒီလွတ်တော်မှာပါဝင်ရွေးချယ်ခံဖို့ကြိုးစားနေရလှုပ်ဆောင်နေတဲ့သူတွေလည်းဖြစ်တယ်ပေါ့ဆိုတော့ဒီလူငယ်တွေအနေနဲ့ဒီလွတ်တော်တွေကိုသွားဖို့ကြိုးစားတဲ့အခါမှာနိုင်ငံရေးမှာဒီရွေးကောက်ပွဲမှာရွေးကောက်ခံဖို့လှုပ်ဆောင်တဲ့အခါမှာဘလို့စိန်ခေါ်မှုတွေကြုံရတာမျိုးရှိတယ်ဘလို့ခက်ခဲတွေရှိတာနိုင်တယ်ပေါ့ဆိုတော့ဒီမဆန္ဒရှင်ပြည်သူတွေကရောဒီလူငယ်တွေရဲ့နိုင်ငံရေးလှုပ်ဆောင်မှုကိုဘယ်လောက်ထိကြုံကြည်မှုရှိနိုင်လဲပေါ့နော်ရှိကြတယ်လေပေါ့အဒီပေါ်မှာပြောပြစေချင်တယ်ခင်ဗျာအရင်ဆုံးဒီမက်အစ်စံမောင်ပြောပြပါခင်ဗျာ
အဲလူငယ်တယောက်တက်တော်တဲ့ဝင်ပို့ဆက်ဆိုရင်ကျွန်တော်တို့ကအနည်းဆုံးတော့25နှစ်ပြည့်မှာကျွန်တော်တို့ဝင်လို့ရတယ်ဒါကလည်းကျွန်တော်တို့အခက်ခဲဘူးမဲထဲတဲ့ခါကျရင်ကျွန်တော်တို့18နှစ်ပြည့်တဲ့အခါ18နှစ်ပြည့်ပြီးထဲလို့ရတယ်အဲရေကောက်ခံမှုတော့ကျွန်တော်တို့ကအကန့်တက်ပြီးရှိတယ်ပေါ့ဒါကကျွန်တော်တို့ရဲ့ဖွဲ့စည်းပုံခြေရာဥပဒေရောက်သွားတော့လူငယ်တွေရဲ့ပါဝင်ခွင့်ကိုကန့်တက်ထားတဲ့အပိုင်းပေါ့နော်ဒါတည်းရဲ့ဝင်ဆက်တက်ထားတာဆိုတော့ခဏကပြောသလိုပဲတစ်စုံလုံးဆိုင်ရာနိုင်ငံရေးကိုပြန်ပြောရမယ်ဆိုရင်ကျွန်တော်တို့ကline ကိုကျော်ရတယ်ပေါ့နော်နိုင်ငံရေးတုတ်တဲ့အခါမှာရှိနေရရှိကြရလေးကျော်ရတယ်ဆိုတော့ဘယ်လိုရှိကြရလေးကိုကျော်ရတယ်ဆိုတဲ့အခါမှာတစ်ဖက်က propaganda ဝါဒဖြန့်ချင်အရင်ကောင်းတယ်လူတို့ရဲ့အကြောက်တရားစိုးရိမ်မှုကိုသူကရိုးစွားပြီးတော့မှဝါဒဖြန့်ချင်ဘလို့အကြောင်းအရာမျိုးနေနေမဲ့ဝါဒဖြန့်လဲဆိုဥမာနေဖြင့်ဒီမဲ့ဒီပေါ်လက်ရှိရှိနေတဲ့ပါတီတွေကိုမဲမပေးလိုက်လို့ရှိရဲ့အာဏာပြန်သိမ်းလာနိုင်ပြီရှိရဲ့ဆိုရဲဝါဒဖြန့်ချင်ပေါ်အကဲအတိုင်းနာပါတီတွေကိုမဲပေးလိုက်ညွတ်ပေါင်းဖြစ်သွားပဲဆိုညွတ်ပေါင်းဖြစ်သွားတဲ့အခါကျရင်တွတ်တော်ထဲမှာသူတို့ကမဲခွဲဆုံးဖြတ်ကြတဲ့အခါမှာတစ်သက်ကပုံတော့မှအာဏာကြီးလာနိုင်ရရှိရဲ့ဆိုရဲပရိုပဂန်ဒါတွေပေါ်တော့ဒါပြမောက်ဆုံးစာယူကြုံနိုင်ကျွန်တော်တို့အောက်ခြေမဲဆန္ဒနဲ့မှတွေ့ရတဲ့အခက်ခဲပေါ့ဘာလို့ propaganda ကဘာလာလဲဆိုတဲ့အခါကျတော့လူများစုကြီးရအောင်ဒီပါတီကိုထောက်ခံနေတာ။မင်းကဘာလို့မထောက်ခံလဲဆိုတဲ့ propaganda ဆလာ။အဲဆိုဒါဘာလို့ပြလဲဆိုတော့လူအများစုကလူနည်းစုရဲ့ရွေးချယ်ခွင့်စဉ်းစားခွင့်ကိုကန့်တက်လိုက်တဲ့အပိုင်းပေါ့နော်။ဆိုတဲ့အခါကျတော့တစ်ဖက်နောက် propaganda တစ်ခုကဘာလဲဆိုတော့တစ်ဖက်ပါတီရဲ့ရှင်တိုင်မှုတွေ၊လှုပ်ဆောင်မှုတွေဘလောက်ကောင်းကောင်းအဲဒီလောက်ဆောင်မှုတွေဒီတိုင်းပြည်ရဲ့အကျိုးကိုဖျက်ဆီးနေတာပါဆိုတဲ့အကြောင်းရင်းတွေနဲ့ကန့်တက်လိုက်လို့ရှိရဲ့ဒါလူတို့ရဲ့စဉ်းစားမှုကပြိုင်မဲ့ဝေဝါးသွားတဲ့အပိုင်းမှာဥပမာအဖြစ်အကျိုးတို့ Democratic Party နဲ့တွတ်တော်ရောက်ဖို့စူးစမ်းကြတယ်တိုင်းနာပါတီနဲ့တွတ်တော်ရောက်ဖို့စူးစမ်းကြတယ်ဒါပေမဲ့ဒီစူးစမ်းမှုတွေကိုတစ်ခါတော့ဝါရဖြန့်ချီတာတွေကလူတို့ရဲ့အကြောက်တရားတွေကိုနိုးစွာကြီးဖြန့်ချီတဲ့အခါကျဒါကျွန်တော်တို့လူငယ်ပဲဖြစ်ဖြစ်ပေါ့နော်လူကြီးရဲ့ဖြစ်ဖြစ်အမျိုးသမီးရဲ့ဖြစ်ဖြစ်အောက်ခြေမဲ့ဆန္ဒနဲ့အများဆုံးကြုံတွေ့နေရတဲ့အပိုင်းပေါ့နော်။နောက်တစ်ခုကနောက်တစ်ခုရင်ဆိုင်ရတဲ့ခက်ခဲပါလဲဆိုတော့ကျွန်တော်ကnotebook ကိုများလာရေးပေါ့။ notebook ဘာလို့များလာတယ်ဆိုတဲ့အကြောင်းရင်းကိုကျွန်တော်ပြန်ပြောပြရရင်ကျွန်တော်တို့ page ဆိုရဲ့ဖွဲ့စည်းရေးရောက်ပွဲနဲ့ပတ်သက်ပြီးတော့မှလေ့လာနေတဲ့ဖွဲ့စည်းပေါ့။နောက်တစ်ခုဖွဲ့စည်းကထုတ်ပြန်ထားတဲ့စစ်တမ်းအရာဆိုရင်ကျွန်တော်လူတွေရဲ့ညှို့နှင့်ချက်အရင်အမြင့်ဆုံးအချိန်က2015အကျော်2016အဲ့ဒီမှာဒီကိညို့ကအကောင်းဆုံးအထိတည်ဝါနိုင်မယ်ဆိုရင်ကျွန်တော်ဒီချိန်နောက်ထိnotebook တွေများလာမှာမဟုတ်ဘူးဆိုတော့ notebook ဖြစ်သွားတဲ့အကြောင်းရင်းကလည်းအမျိုးမျိုးရှိရဲ့ဆိုတော့ဒီမှာတစ်ချက် notebook က2008ဖွဲ့စည်းပုံခြေခံဥပဒေကြောင့်လို့ကျွန်တော်မဲမပေးတာ2008ဖွဲ့စည်းပုံခြေခံဥပဒေကိုမယုံကြည်ဘူးအဲ့ဒီတော့ ဒီဖွဲ့စည်းပုံအောက်မှာလုပ်တဲ့ရေကောက်ပွဲတွေကိုလည်းရုပ်ကြည့်ရှိဘူးเนาะဒီကနေဆက်လာမယ်အစိုးရကိုလည်းရုပ်ကြည့်ရှိဒီအတွက်ကြောင့်မလို့လို့ဘုံလုပ်တဲ့တွေရှိတယ
်ဟိုဒီမိကောကကျွန်တော်နောက်တောင်းမှာထက်လာဖို့ရှိလို့လေအ
ဲခဏလေးခဏလေးခိုင်းကြောင့်ပြောမပြီးတယ်အဆုံးတက်လိုက်မယ်နော်အလောက်ကြီးငါတောက်ကဲဟုတ်ဆိုဒီအတွက် notebook တွေလည်းရှိတယ်နောက်တစ်ချက် notebook လောက်တာကတော့ဒီခဏငါပြန်တိုင်းကျွန်တော်တို့အစိုးရရဲ့လုံဆောင်မှုတွေအားလုံးကိုမချိနဲ့လို့ပေါ့နော်ဒီအဖြစ်စီဒီမှာ line မပါကျွန်တော် notebook လောက်တဲ့ရှိရဆိုတော့ကျွန်တော်တို့လူငယ်အမတ်တွေရောတခြားအမတ်လောင်းကြီးရောကဒီအခက်ခဲတွေဒီ line လုံးကြီးတွေကိုကျွန်တော်ကြော်ရတယ်ပေါ့နော်ဆိုတော့လက်ရှိအခြေအနေမှာဖြစ်ပြနေတဲ့အကြောင်းအရာကဒါပဲဆိုတဲ့အကြောင်းကိုကျွန်တော်ဒီတရောင်းမှာတော့အရင်ဆုံးသိတတ်ထားပြီးဖြစ်ပါတယ်
ဟုတ်ကဲ့
ဟုတ်ကဲ့ကျမတို့စီမှာလည်းဒါစင်ခုံမှုတော့အများကြီးရှိရေပေါ့နော်အတချာအနစ်ချက်ပေါ့ခဏကပြောသလိုမျိုးအချိန်ကလည်းအရန်ကတ်တက်ဘယ်လိုပြောမလဲ limited ဖြစ်တဲ့အခါမှာကျမတို့တော်တော်လေးစင်ခုံမှုတော့အရန်များတယ်ပြီးတော့ကချင်းပြည်မြစ်နာမြို့နယ်ဆိုတာကဟိုမြို့ပေါင်း၃မြို့နယ်စာတော့ရှိတဲ့အနေအထားဖြစ်တယ်တော်တော်လေးကြေကျန်တဲ့အနေအထားဖြစ်တယ်မေဆန်သားရှင်ဦးရေကလည်းနှစ်သိန်းကျော်ရှိတယ်ပေါ့နော်ဆိုတော့အချိန်ကာလနှစ်လအတော်အတွင်းမှာကျမတို့ဟိုအဖြစ်ကျော်တဲ့အခါမှာလူကုံလူလဲပြင်ပန်းတယ်ငွေလဲကုန်တယ်အချိန်လဲကုန်တယ်ပေါ့ဒီမျိုးအနေထားတော့တွေ့ရတယ်အတိုင်းဝိုင်းအကန့်တချက်အရာဒါကျွန်တော်တို့ဆီမှာ stereotype ကအခုကြည့်ဒီကနေကျော်လွန်ဖို့ဒီပုံတွေကကျော်လွန်ဖို့အများကြီးကက်ခဲရှိသေးတယ်ဆိုတော့အများပိုင်းကဒီပုံမှာဟိုအရန်ငယ်သေးတယ်လောက်ကောလုံးနိုင်ပါမလားဆိုရင်မယုံကြည်မှုရှိတယ်ပေါ့နော်တော်တော်ညလဲဒီနောက်ပိုင်းကျွန်တော်တို့စီယုံရုပ်ဝင်တယ်အကောလုံးနဲ့ကျွန်တော်တို့ party policy ချပြနေတဲ့အခါမှာကျွန်တော်တို့ရဲ့လုံဆောင်ချက်တွေကိုပြန်မှဖော်ပြလာတဲ့အခါမှာအလုံးလူလူကအခုပြန်မှကြားနေရတဲ့အနေအထားမှာဟိုလူငယ်တွေပါဝင်လာတဲ့အတွက်ကြောင့်ဒီကချင်ပြည်နယ်ပြည်သူပါတီကိုကျွန်တော်တို့ကထောက်ခံပါလေဆိုတဲ့အနေအထားကိုပြန်ပြောင်းလာတယ်ပေါ့နော်ဒါတွေကဆိုကျွန်တော်တို့ဘက်မှာတော့အားတက်ချက်ရှိလာတယ်ပေါ့နော်ပြီးတဲ့ပိုင်းမှာလည်းခဏကဆက်မအော်အီဂျင်စာမောပြောလို့လို့ယူမယ်ကျွန်တော်ဆိုပုံမရိုက်တဲ့ဟာတော့အများကြီးကြုံတွေ့နေရတယ်ဒါကလည်းကျွန်တော်တို့ဆိုရင် NLD နဲ့ KSPP ကတော့အတူတူပါပဲဆိုတော့ဟိုသူတို့ PTU တွေဘက်ကနေဟိုပုံမရိုက်တဲ့ဟာတွေပေါ့နော်ပြီးတော့တချို့ကတပိုင်းမှာလည်း NLD very strong ဖြစ်တဲ့နေရာမှာဆိုရင်ကျွန်တော်တို့ကချင်ပြည်နယ် PTU ပါတီကဟိုဒီကြံခံကွန်ပျူတာနဲ့ပေါင်းပါတယ်ဆိုတဲ့ဟာမျိုး information ပြန်လုပ်တဲ့အပိုင်းတွေပေါ့နော်ဒါတို့ data ဖြတ်တဲ့အပိုင်းတွေတွေ့ရတယ်ဆိုတော့ဒါတွေကဆာကျွန်တော်တို့မှာဖြည့်ရှင်းနေရတယ်ပေါ့နော်ကြံခံဖြင်းနဲ့ဘယ်လိုမျိုးအခြေအနေရှိတယ် energy နဲ့ဘယ်လိုမျိုးအခြေအနေရှိတယ်ဘယ်လိုမျိုးဖြစ်ပါတယ်ဆိုတဲ့အပိုင်းကဆာကျွန်တော်တို့ဆီမှာတော့ဒါတော်လေးတော့စိန်ခုံမှုတော့တွေ့နေရတယ်ဆိုတော့စိန်ခုံမှုတော့အများကြီးရှိတယ်အားသာချက်အနေချက်တော့အများအကြီးပုံမှာလဲကျွန်တော်တို့ကလည်းပြင်ဆင်ထားမှုတော့ရှိပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီမှာကျွန်တော်ဒီဒုတိယတရောင်းမိကုန်းလေးကျွန်တော်သွားနေတယ်ပေါ့ဒီမိကုန်းကကျွန်တော်အားလုံးကိုလွှမ်းခြုံပြီးကျွန်တော်မေးတင်တာပေါ့နော်ဆိုတော့ကျွန်တော်လက်ရှိဒီ2020ရွေးကောက်ပွဲမှာဒီလူငယ်တွေရဲ့ဒီမဲပေးမဲ့လူငယ်တွေရဲ့အခမ်းအနားကလည်းကြီးကြီးမားမားရှိနေတယ်ပေါ့ဆိုတော့ဒီပထမဆုံးမဲပေးမဲ့လူငယ်တွေအင်အားတွေ5000လောက်ရှိတယ်ဆိုတော့ဒီလူငယ်တွေရဲ့ဒီအခမ်းအနားကရော2020ရွေးကောက်ပွဲဘယ်လောက်ထိရိုက်ခတ်မှုရှိနိုင်လဲပေါ့နော်ဆိုတော့ခုနကဒီမဲဣဒ္ဓါမောင်ပြောခဲ့သလိုပဲကျွန်တော်ဒီ notebook လည်းရှိတယ်ဘုတ်လည်းဆိုတဲ့သဘောယူဆရလည်းရှိတဲ့အခါကျတော့ဒီလူငယ်တွေပေါ်မှာဒီနိုင်ငံရေးရရွေးကောက်ပွဲကိုမဲပေးဖို့မပေးဖို့ဆိုတဲ့ယူဆချက်တွေက2020ရွေးကောက်ပွဲမှာဘယ်လောက်ထိကြိုးတရားမှုရှိနိုင်မလဲရိုက်ခတ်မှုရှိနိုင်လဲရှိနိုင်မလဲပေါ့နော်ဆိုတော့ဒီမေးခွန်းလေးကိုလည်းကျွန်တော်တို့ဆွေးနွေးပေးသင့်ချင်တယ်ခင်ဗျာ MS Sign Loop ဘန်ရင်းလို့ဆွေးနွေးပေးလို့ရမှာပါခင်ဗျာ
ဆိုတော့ကျွန်တော်တို့ဒီပေါ်မှာအခုကတော့လူငယ်ငါးတန်းကျော်တော့ရှိနေပေါ့နော်ဒါပေမဲ့ဒါအများပိုင်းကလည်းဒီမဘက်ကနေဖြစ်မယ်ပေါ့နော်ဒါကျွန်တော်တို့ဘက်မှာတော့အများကြီးတော့မရှိသေးဘူးပေါ့နော်ဆိုတော့အခုစကားပြောကြည့်တဲ့အခါမှာလူငယ်ချူရင်းနဲ့စကားပြောကြည့်တဲ့အခါမှာသူတို့ဘက်ကနေအများကြီးရင်ခုန်တယ်သူတို့ဟိုတစ်ခါမှလည်းဒီပြတ်တမှုကိုမဖြတ်ကျော်ခဲ့ရဘူးမကြုံတွေ့ခဲ့ရဘူးဆိုတော့ဒီပေါ်မှာသူတို့ဘက်ကနေစိတ်ဝင်စားမှုအများများတယ်ခဏကဆင်မဟိုဣဒ္ဓစံမှာပြောသလိုမျိုး notebook ဆိုတဲ့အပိုင်းကလူကြီးဘက်ကိုတော့တွေးရတယ်ဆိုလူကြီးဘက်မှာဆိုရင်တချို့ကဟိုဒီအစိုးရတက်တဲ့နဲ့တမ်းတစ်ခုလုံးမှာသူတို့ဘက်ကနေမြူတင်းသားတော့မရရှိတဲ့အခါမှာသူတို့ဘက်ကနေ notebook ဆိုတဲ့အပိုင်းတော်တွေ့ရတယ်ပေါ့ notebook ဆိုတဲ့အခါမှာလည်းပြီးနေမှာတော့အဲ့လိုကြီးမများပေမဲ့လည်းပြီးမှဘက်မှာတော့ဟိုရက်ခိုက်မှုကတော့အရန်ညှင်းနေလို့ကျမနေနေတယ်ပြီးနေမှာတော့ကျမတို့ကနေနေပါလို့ရှိတယ်ဒါကျမတို့ကအဲ့ဟာကိုအများကြီးစိုးရိမ်နေပေါ့နော်ဘာဖြစ်လို့ဆိုရင်ဟိုပြီးနေမှာကျတော့အခုစစ်တပ်ရဲ့အနေအထားရတော့သူတို့ဘက်ကနေဟိုခိုင်လုံမဲရရှိထားပြီးသားပေါ့နော်သူတို့ဘက်ကနေတော့ပြင်ဆင်ထားမှုရှိထားပြီးသားပြီးတော့လူငယ်တွေအနေနဲ့ဒါစိတ်ဝင်စားမှုအများများလာတွေ့ရတယ်ဆိုတော့ကျမတို့ကချင်ပြည်နယ်ပြည်သူ့ပါတီမှာဆိုရင်ဒါလူငယ်တွေအများကြီးပါဝင်လာတယ်ဥပမာကျမတို့ဖက်ကန့်မြို့နယ်မှာကျမတို့လူငယ်ကော်မတီဖွဲ့လိုက်တယ်ဆိုတော့နောက်တစ်နေ့မှာဆိုရင်လူငယ်300ကျော်ပေါ့နော်တခါလဲမနေ့9နိုင်ပဲရှိသေးတယ်ဟိုရုံးရှိမှာသူတို့တန်းစီလိုက်ရောက်နေပြီကျမတို့ကတော့တော်တော်လေးအံ့ဩသွားတယ်ဟာ ရမေးကြီးတို့တို့ဘက်ကနေတကယ်ကျွန်တော်ကျမတို့ရဲ့ဒီပချင်းပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်တို့လူငယ်တွေဘက်ကနေဒါ intake အားဖြင့်ပါဝင်ချင်လာလို့ပါဝင်လာတာဖြစ်တယ်ဆိုတဲ့အပိုင်းသွားသွေးရတဲ့အခါမှာကျမတို့တော်တော်လေးဝမ်းသာတယ်ပေါ့နော်လူငယ်တွေဘက်ကနေဒါကိုလည်းငရေးမှာအများကြီးစိတ်ဝင်စားလာတယ်ဆိုတဲ့အသည့်လက္ခဏာကိုတော့ကျမတို့တွေ့ရှိရဖြစ်တယ်ပေါ့နော်ဆိုတော့တို့ကျမအနေနဲ့ message ပေးချင်တာကတော့ဒါလူငယ်တွေနဲ့ခန်းကန်တာပေါင်းစုံကတော့တို့ဘက်ကနေပါဝင်လို့ရတယ်ဆိုတဲ့အပိုင်းကိုကျမပြောချင်တာဖြစ်ပါ
တယ်ဟုတ်ကဲ့ဟုတ်မဲ့ဒီစားမအောင်ဒီပေါ်မှာပြောပြပါအောင်ခင်ဗျာ
ခဏကဆိုင်နှစ်ပတ်ဆီယမဆိုင်နှစ်ပတ်ကြောရဲ့အထဲမှာလည်းပါတယ်ဒီကျမနယ်အခြေအနေနဲ့ဒီတိုင်းနာဒီတာဘက်ကအခြေအနေနဲ့ဒီမဘက်ကလူငယ်အခြေအနေများမတူပေါ့နော်မတူဆိုတာကဒီလိုရှိရဲ့အဲဒီမတိုင်းနာဒီတာဘက်ကလူငယ်တွေကအဲ့လိုအရှိအမျိုးသားစိတ်ကပြင်းထန်လာတဲ့အခြေရှိရဲ့ဆိုတော့တို့ဟိုမှာဥပမာအနေနဲ့တွေ့ရမှာဆိုရင်ဒီ9နှစ်တင်မှာ2018 2019 2020ပေါ့နော်2019နောက်ပိုင်းကနေစပြီးပြင်းမြင့်လာတာဆိုတော့ဖိမိပြည်သူအရေးလှုပ်ဆောင်ခဲ့တဲ့ကိစ္စတွေနဲ့အာပြီးတော့ဒီခဏကကချင်စစ်ပြည်ရှင်နေပြည်ကိုနေပြည်လိုကိစ္စမျိုးတွေမှာဒီမှာလူငယ်တွေအများကြီးတက်တက်ချွတ်ချွတ်ပါလာတယ်ဆိုတော့မနေ့ကရားပြည်နယ်မှာဆိုရင်ဒါကျွန်တော်အထူးခြားဆုံးဖြစ်စဉ်ပေါ့နော်ဒီကျွန်တော်တို့ဒီဘုဒ္ဓထေရဆန္ဒပြတဲ့အခါမှာတပိနယ်လုံးမှာရှင်လူငယ်တွေကထောင်းနဲ့တောင်းနဲ့ချီအပြင်ထပ်ပြီးဆန္ဒပြကြပေါ့နော်ဆိုတော့ဒါပြောချင်တာကလူငယ်တွေမှာနိုင်ငံရေးစိတ်ကအသိမြင့်လာတယ်အမျိုးသားရေးစိတ်ကအပြင်မြင့်လာတယ်ပေါ့ဒါကျွန်တော်တို့ဘက်ကပြုစုရမယ့်အပိုင်းဒါနိုင်ငံရေးပေါ်မှာစိတ်ဝင်စားလာတဲ့အပိုင်းကိုကျွန်တော်ဘက်ကကြိုးစားရမယ့်အပိုင်းပါနော်ဆိုတော့ဒီရဲ့ဒီမဘက်မှာဘယ်လိုဖြစ်လဲဆိုတဲ့အခါကျတော့ဒီဒီမဘက်မှာလည်းအပြောင်းလူငယ်တွေကအပြောင်းလဲကိုမျောလင်းကြတာပဲဒါပေမဲ့ကျွန်တော်လွတ်တော်ရဲ့မှာလူငယ်တွေကပြည်ပြည်မလောက်ဆောင်ပေးနိုင်ဘူးဥပမာဒီကျွန်တော် session နှစ်ပြည့်ပြီးတဲ့တူတိုင်းရေကောက်ခံခွင့်ရှိရမယ်ဆိုတဲ့အချက်လက်ကလေဒါကျွန်တော်တို့လွတ်တော်ရဲ့မှာ majority ထောက်ခံရင်ကျွန်တော်တို့ပြင်လို့ရတယ်ဒါကလေဘာမှနိုင်ငံရေးရညှိနှိုင်းတော့မှအရင်ဟိုဆွေးနွေးရမယ့်ကိစ္စလည်းမဟုတ်ဒါလူငယ်တွေအခွင့်အရေးပေးလို့ရတဲ့ကိစ္စပေါ့နော်ဒါပေမဲ့ဒီလိုမျိုးအရာရာဖြစ်မလာဘူးလူငယ်ရဲ့မျောလင်းချက်ရာဒီလိုညာမျိုးရာဖြစ်မလာဘူးဥမာကျွန်မမဲဆန္ဒနယ်မှာဆိုရင်ကျွန်မရဲ့မဲဆန္ဒနယ်ပြပန်းတိုင်းနယ်မဲဆန္ဒနယ်မှာဆိုရင်ဘလုံးအကစားမှာအရင်တော်တဲ့လူငယ်တွေရှိတယ်ဒါပေမဲ့ဘာခက်ခဲတွေ့လဲဆိုတော့သူတို့ဘလုံးကံဖို့အတွက်ဖူဆယ်ကွင်းတော်သူတို့မှာမရှိဘူးမရှိရဲ့ဆိုတော့သူတို့ကတခြားမျိုးနယ်တွေမှာသွားပြီးဘလုံးကံရတယ်ဆိုတော့ဒီလိုဟိုမျောလင်းချက်တွေပေါ့နော်နောက်တစ်ခုကကျွန်မကတစ်ခါမှဒီမိုကရေစီအကြောင်းပြောနေရတဲ့တစ်ဖက်မှာငင်းချိုင်းအကြောင်းပြောနေတဲ့တစ်ဖက်မှာအဲ့အကြောင်းပြောတဲ့လူငယ်တွေကသက်တိုက်ချမ်းခံနေရတယ်။ဒီအချိန်ဒီမှာဆိုရင်ပထမဆုံးမဲပေးမဲ့ first time ခုတာ၅တန်းရှိတယ်။ဒါပေမဲ့တစ်ဖက်မှာလည်းကျွန်တော်တို့ငင်းချိုင်းအကြောင်းပြောဆိုဆွေးနွေးနေတဲ့လူငယ်တွေချမ်းခံသွားရတာဒီဒီတလအတွင်းမှာ15ယောက်ရှိနေပြီ။ဆိုတော့ရခိုင်ပြည်နယ်မှာလည်းအဲ့အတိုင်းပဲငင်းချိုင်းအကြောင်းပြောဆိုတဲ့လူငယ်တွေအသက်ခံရတယ်ဖမ်းခံရတယ်ဆိုတော့လွတ်တော်ထဲမှာလည်းဥပဒေအရအငြင်းလုံးထားတဲ့အတိုင်းမပြထမ်းနိုင်ဘူး။ဘလို့ဥပဒေမျိုးကြီးပြထမ်းလဲဆိုတော့ဘလို့ဆွေးနွေးကြလဲဆိုတော့ကျွန်တော်တို့ရုပ်ရှင်ရုံထဲမှာနိုင်ငံတော်အလံအလေးပြုနေဆိုတာလောက်တည်ရဆွေးနွေးကြတာ哦ကျွန်တော်လူငယ်တွေအခွင့်အရေးပေးရမျိုးကြီးစစ်မလာတဲ့အခါကျတော့ရေကောက်ပွဲဖြစ်စဉ်တွေမှာနိုင်ငံရေးဖြစ်စဉ်တွေမှာဒီမဘက်ကလူငယ်တွေကတတိယစိတ်ပုံနာတာမျိုးရှိတယ်။ဒါဒီလိုစိတ်ပုံနာတယ်ဆိုတာကလည်းတနည်းအားဖြင့်တော့ပြန်ပြီးကျမအနေနဲ့ပြန်ဖြည့်ရှင်းရရင်ဒါနိုင်ငံရေးဖြစ်စဉ်တစ်ခုလုံးမျိုးပဲစိတ်ကုန်သွားတာမဟုတ်ဘူး။လက်ရှိနိုင်ငံရေးနိုင်ငံရေးကိုအကောင့်ထဲခေါ်နေကြတဲ့လူငယ်ချောင်းဖို့လို့ဒီနိုင်ငံရေးကိုဥဆောင်နေကြတဲ့နိုင်ငံရေးဓမ္မရေးချောင်းဖို့လို့ပါတီကောင်းဆောင်တွေချောင်းဖို့လို့ဒါလူငယ်တွေကနိုင်ငံရေးကိုစိတ်ပြတ်ပြီးနိုင်ငံရေးထဲကနေဆုတ်ခွာလိုက်အပိုင်းနေလို့ကျမမြင်ပါတယ်။တစ်စုံလုံးပိုင်ရအရာရှင်တော့လူငယ်တွေကအခုချိန်ထိနိုင်ငံကိုပြောင်းလဲခြင်းနဲ့ပြုပြင်ခြင်းနဲ့ဆန္ဒအခုရှိရှိနေတော့မှာဒါပေမဲ့ကျွန်တော်တို့နိုင်ငံကိုဥဆောင်ကြတဲ့ MP ရဲ့လုံလောက်ခံမမှန်တာတွေဥပဒေပြုမှုမမှန်တာတွေကြောင့်တော့ဒါကျွန်တော်တို့လူငယ်တွေကတဖြည်းဖြည်းနိုင်ငံရေးထဲကနေဆုတ်ခွာသွားတယ်တဖြည်းဖြည်းနိုင်ငံရေးကိုပါဝင်နေတဲ့နေရာနေပြီးမှစိတ်ပြအားရဝါတာလို့ပဲကျွန်မထင်ပါတယ်ရှင်
။ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျေးဇူးပါမဲ့ဒီသားမောင်။ဆိုတော့ကွန်ဖက်ဒီပေါ်မှာဆင်းနေပြပါဦးခင်ဗျာ
။ဟုတ်ကဲ့ you first time voter 5000ရှိရတဲ့အခါကျွန်တော်တို့လူဦးရေရကြည့်မယ်ဆိုရင်တနိုင်ငံလုံးထဲမှာ10ရာခိုင်နှုန်းနီးပါးလောက်ရှိတယ်လို့ကျွန်တော်တို့ဒါပြောလို့ရတာနံပါတ်1ရမယ်ဒီလူငယ်စုကကျွန်တော်တို့မဲပေးခွင့်ရတဲ့လူတွေထဲမှာအကြီးမားဆုံးလူငယ်စုဖြစ်တဲ့ first time voter ဖြစ်တဲ့နိုင်ငံရေးရေချိန်မှာဆိုလို့ရှိရင်တော့တို့အနေနဲ့မှာမဲပေးဖို့တဲ့ experience မရှိဘူးမဲဘယ်လိုပေးရလဲမသိဘူးเนาะမဲလည်းတစ်ခါမှမပေးဘူးဘူး2015တော့လည်းမပေးဘူး2010တော့လည်းမပေးဘူးဘူး time voter ရဲ့တို့ရဲ့ဘယ်လောက်ထိရောက်နိုင်တယ်ဗောနော်ဘယ်လောက်ထိဟိုဟာဟိုတို့ရဲ့အမြင်လေးပါရမဲပေးဘူးမဲ့ဒီမဲပေးရကောင်းမှန်းသိတဲ့အတိတရား voter education ဘယ်လိုပေးရမလဲဘယ်နေရာသွားပေးရမလဲမဲရုံဆိုတော့ဘယ်နေရာလဲမဲစင်းဆိုတော့ဘယ်လိုသွားဆက်ရလဲမဲစင်းမှာမပါဘူးဆိုလို့ရှိရင်တော့ပုံစံနေဟောနော်ပုံစံသုံးလို့အောင်လည်းဘယ်လိုပြန်ဖြည့်ဆည်းရလဲဆိုတဲ့အားမျိုးတွေသိချင်မှသိမယ်တကောင်စင်းတော်မှာကိုယ့်အိမ်မှာရှိချင်မှရှိကြမယ်စ 18 19 20အဝေးစဉ်ကြောင်းနေပါရင်တက်နေရတယ်ဆိုလို့ရှင်တကောင်စင်းနေပါရင်လည်းဝေးကြမှာဖြစ်မယ်အခု90ကိုဗစ်ကြောင့်အင်တန်ရောက်နေရဆိုလို့ရှင်လည်းအပြုံထွက်ရမှာကြောက်လို့အစိုးရရုံးသွားရမှာကြောက်လို့เนาะဟိုကိုယ်ထွေးဥရုံးတွေကိုသွားရမှာရက်ခွက်ရုံးတွေကိုသွားရမှာမသိလို့ကြောက်လို့အဲ့လိုမျိုးတွေအဆာအဆာရှိကြမှာပေါ့ဒါပေမဲ့သူတို့ရဲ့မဲပေးသူတို့ကအကယ်၍တရားရခဲ့တော့မဲပေးရဆိုလို့ရှင်เนาะသူတို့ကအကြီးမားဆုံးအတန်ဖြစ်တယ်ပေါ့เนาะသူတို့ရဲ့ဒီထိရောက်မှုကအကြီးမားဆုံးဖြစ်ဟုတ်ပြီဒါပေမဲ့လောလောဆယ်မှာကျွန်တော်တို့ပေါ့နော်အာဒီလူငယ်တွေရောတကယ်ဟိုရှေ့တန်းတင်ပြီးွားတော့တကယ် address လုပ်နေလားတကယ်ဟိုပဲဒီပေါ့နော်ဟိုစွန့်နေပွဲရဲ့မှာပါသလားဆိုလို့ရှိရင်ကျွန်တော်တို့အခုထိဟိုပဲလူငယ်အနေနဲ့မှာအဲ့လောက်ကြီးမပါသေးဘူးအဲ့လောက်ကြီးထိတ်ပြီးွားတော့ဟိုသွားတာမရှိသေးဘူးကျွန်တော်တို့ဒီလူငယ်တွေပေါ့နော်အမ်သူတို့အနေနဲ့မှာအခုလောလောဆယ်အားဟိုဘယ်ကန္နာကိုအဓိကအလေးထားပြီးတော့မဲပေးရမယ်ဆိုတော့ကျွန်တော်အနေနဲ့ရှင်းရှင်းလင်းလင်းမပြနိုင်သေးဘူးဖြစ်နေရပြ။ဟိုဘောက်လဲဆိုလို့ရှိရင်ကျွန်တော်တို့ကလူငယ်တွေကဘောနော်ဟိုဘယ်ကဏ္ဍမှာဟိုဘလို့ဝင်မလဲဟုတ်လား။ဘလို့ဝင်မလဲဆိုလို့ရှိရင်တော့ဘယ်ပါတီကဘလို့လက်ခံကြမလဲ။ဟိုပြီးွားလို့ရှိရင်ဒီလူငယ်တွေရောကျွန်တော်အနေနဲ့မှာဟိုသူတို့လူငယ်လို့ပဲတတ်မှတ်မဲ့အစားမဲဆန္ဒရှင်တရားမဲဆန္ဒရှင်တူးလို့ပြောတတ်မှတ်လို့ရှိရင်ပိုမကောင်းဘူးလား။
ဟုတ်တော့ဘောနော်ဆိုတော့ဟုတ်တော့ကျွန်တော်လည်းအချိန်ကလည်းကတ်သွားတယ်ဗျာဆိုတော့ဟိုဖြစ်နိုင်ရင်နည်းနည်းလေးကျွန်တော်တို့ချုပ်ပြောနေတယ်နော်ဟုတ်တော့ဘောနော်ဆိုတော့ဒီမေးခွန်းကလည်းကျွန်တော်တို့ဒီအဓိကဟိုပါဘောရှင်းရှင်းလင်းလင်းပြောလို့ရတဲ့မေးခွန်းမျိုးပါဆိုတော့မေးခွန်းကတော့ဒီပထမဆုံးကျွန်တော်ဒီမေးခွန်းဒီ math integral မောင်နဲ့ math sin ပန်လို့ကိုနှစ်ယောက်ကိုကျွန်တော်အဓိကမေးခွန်းတစ်ခုမေးနေပါဘောဆိုတော့ကိုအောင်ခန့်ကတော့မေးခွန်းတစ်ခုမေးနေအဲ့တော့မေးခွန်း math sin ပန်နဲ့ math integral မောင်ကိုမေးမယ်မေးခွန်းကဒီကိုယ်တိုင်ကဒီတော့အဲ့ဟိုသွားဖို့ဒီရေကောက်ခံလို့သူ့ကိုလုံဆောင်နေတဲ့ကိုယ်စလဲလောင်းနေဖြစ်တယ်ပေါ့ဆိုတော့လူငယ်တွေလည်းဖြစ်ကြတယ်ပေါ့အဲ့တော့လူငယ်ကိုယ်စလဲလောင်းနေနေလွတ်တော်လေးကိုအားကြောင့်ဘာကိုကျူးလာတာလဲလွတ်တော်လေးရောက်သွားပြီဆိုလို့ရှိရင်လူငယ်တယောက်အနေနဲ့နိုင်ငံရေးရဘာတွေကိုတွန်းအားပေးပြီးဘာတွေကိုလုံဆောင်မှာလဲပေါ့ဆိုတော့ဟိုဒါလေးကိုဆက်တူတူချွတ်ချွတ်လေးပြောပေးနေချင်တယ်ခင်ဗျာအဲ့တော့ဒီ math sin ပန်ရေကောက်ပြောပေးပါလား
ဟုတ်ကဲ့ဆိုတော့ကျမအနေနဲ့လွတ်တော်ထဲမှာရောက်သွားရင်တော့အဓိကလူငယ်ရေးနဲ့ပတ်သက်ပြီးမှကျမရဲ့မူဝါဒ6ချက်မှာပထမဆုံးအချက်ကလူငယ်ရေးနဲ့ပတ်သက်မှလုံဆောင်မှာဖြစ်တယ်ပေါ့နော်ဆိုတော့ဘာဖြစ်လို့ဒါရေလုံဆောင်ရတယ်လဲဆိုတဲ့အခါမှာကျမတို့အမြတ်စီမံကိန်းတွေလုပ်တဲ့အခါမှာဆိုရင်ရန်ကုန်မလေးမှာပုံမှန်လုပ်တယ်ပေါ့နော်ပြီးတော့ဒါကအကောင့်ထဲပို့တဲ့အပိုင်းမှာဆိုရင်နှစ်ဒါကတစ်နှစ်နှစ်နှစ်နဲ့ပြီးသွားတဲ့စီမံကိန်းတွေမဟုတ်ဘူးနှစ်ပေါင်းနှစ်20 30 50ဒီမျိုးပေါ့နော်ဆိုတော့ဟိုကျမတို့ဒီနှစ်20 30 50ဆိုတဲ့အခြေအနေမှာအခုလက်ရှိကောင်းဆောင်နေတဲ့အသက်60ကျော်80ကျော်ဒီလူကြီးတွေဘက်ကအခြေအနေမဟုတ်တော့ဘူးပေါ့နော်အခုလက်ရှိကျမတို့ရဲ့လူငယ်တွေအခြေအနေဖြစ်မယ်ပြီးတော့နောက်လာမယ့်လူငယ်တွေတက်လာမယ့်လူငယ်တွေရဲ့ဟိုနောက်ဆက်ဆိုးကျိုးနဲ့ခံစားရမယ့်အရာဖြစ်တယ်ဆိုတော့ဒါတွေကိုဆုံးဖြတ်ချက်ချတဲ့နေရာမှာကျမတို့ဟိုမပါဝင်တဲ့အခါမှာဒါလူငယ်တွေရဲ့ဟိုစိုးရင်ချက်ကိုကျမတို့ကပုံမစိုးရင်လည်းဆိုတော့ဒါအနာဂတ်လူငယ်တွေအတွက်အခုလက်ရှိလူငယ်တွေကျမတို့ကပို့ပြီးမှစဉ်းစားလာရတဲ့အခါမှာဒါကျမအနေနဲ့ကတော့ဒါဆုံးဖြတ်ချက်ချတဲ့နေရာမှာလူငယ်တွေများများရောက်ရှိနိုင်အောင်လှုပ်ဆောင်ဖို့အတွက်ကျမမျှော်လင့်ချက်ထားတယ်ပြီးမှလည်းဒီအစနေ့ချက်နေရာမှာလောရောက်ရှိဖို့အတွက်ဆိုရင်ဒါကနိုင်ငံရေးအရာလည်းအငင်းပွားရမယ့်အရာမဟုတ်ဘူးလို့ကျမအနေနဲ့သုံးသပ်တယ်ပေါ့နော်ဆိုတော့ဒါတွေကိုလှုပ်ဆောင်ဖို့အတွက်ဒါမနေ့တော့ဆောင်တော့ရှိမှာဒါပြီးတော့လူငယ်ဖွံ့ဖြိုးတိုးတက်ဖို့လှုပ်ဆောင်ဖို့အတွက်ဆိုရင်ကျမတို့လူငယ်ဖွံ့ဖြိုးတိုးတက်လှုပ်ဆောင်ဖို့ဆိုရင်ပညာရေးပါမယ်၊ကျန်းမာရေးပါမယ်၊စီးပွားရေးပါမယ်၊လူမှုရေးအခန်းကဏ္ဍပေါင်းစုံဘက်ကနေပေါ့နော်ဒါလူငယ်တွေအနေနဲ့ဖွံ့ဖြိုးတိုးတက်ဖို့အတွက်လှုပ်ဆောင်ရမယ်လို့ကျမနေမြင်တယ်ပေါ့နော်ပြီးတော့ကျမအနေနဲ့ဒါလွတ်တော်မှာဆိုရင်ပထမဆုံးအချက်လူငယ်အရေးနဲ့ပတ်သက်ပြီးမှလှုပ်ဆောင်ဖို့အတွက်ဆောင်ရွက်တော့ပါမယ်ပေါ့နော
်ဟုတ်ကဲ့ဟုတ်မဲ့ဧဒစာမောင်ပါများပြောလို့ရှိမှာတဲ့
ဘာဖြစ်လို့ကျမတို့ကသင်ရဆိုတဲ့အရာကိုတည်ရပြောနေရလဲကျမတို့ဘာကြောင့်အမျိုးသမီးဆိုတဲ့အရာကိုတည်ရပြောနေရလဲဆိုတဲ့အရာကိုကျမတို့သိချာအူဆုံးတော့ပေါက်ထားဖို့ဆိုရယ်ကျမတို့ကလူငယ်ဆိုတာလူငယ်လူကြီးကွဲရနဲ့အမျိုးသားမျိုးသီးကွဲရနဲ့ကျမတို့ကဖိနှိပ်မှုကမတူတော့ဘူးအလွာမတူတဲ့ခါကျဖိနှိပ်မှုကမတူတော့အဲ့ဒီတိုင်းပဲဖြစ်တဲ့ဖြစ်ပြီးမှုတွေတန်ပြန်တက်ရောက်မှုရလဲမတူတော့အဲ့ဒါကြောင့်ကျမတို့ကဒီအရာတွေကိုတိချခွဲပြောနေရတာပေါ့နော်ဒီဒါမှမဟုတ်အားလုံးစုတစီပဲပြောလိုက်တော့မှာပေါ့ဆိုတော့ဒီအတီးအရာကြောင့်ကျွန်တော်တို့ခွဲပြောနေရတာပေါ့နော်ဒီရေကောက်ပဲဝင်နေဆုလုပ်ကံဒီထဲမှာလည်းပါတယ်နိုင်ငံရေးအစီအစဉ်တွေမှာပါတယ်နိုင်ငံရေးအစီအစဉ်တွေမှာလည်းပါတယ်ဆိုတော့ကျွန်တော်ရေကောက်ပဲဝင်တဲ့ခါမှာနိုင်ငံရေးအစီအစဉ်၃ခုတင်ထားတယ်လက်မှတ်၁ကလူမှုခုလုံးတွေပေါ့နော် social welfare လက်မှတ်၂ကလူမှုတရားမျှတပေါ့နော် social justice လက်မှတ်၃ကတော့လူမျိုးစုခွင့် minority right ပေါ့နော်ဆိုတော့ဒီအရာတွေကိုဘာလို့ကျွန်တော်တို့ပြောဆိုနေရလဲခါကြတော့ဒါတစုံလုံးနိုင်ငံကြီးဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီကိစ္စတွေကိုပြောဆိုနေရတာဆိုတော့ဒီအရာတွေကိုဒါကျွန်တော်ကအကယ်၍ပေါ့နော် လွတ်တော်ထဲရောက်သွားရင်ဒီအရာတွေကိုကျမလုပ်ပေးနိုင်တယ်စမ်းဆောင်နိုင်တယ်ဘာဖြစ်လို့လဲဆိုတော့ကျမကလူငယ်တယောက်ဖြစ်တယ်ကျမကအမျိုးသမီးတယောက်ဖြစ်တယ်အလားတူပဲကျမကနိုင်ငံရေးတမတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ကျမဒီနိုင်ငံထဲမှာလူငယ်တွေဘာလို့ရှိနေလဲဘာခံစားနေရလဲဆိုတဲ့အချက်ကိုကျမသိတယ်နောက်တစ်ခုဒီနိုင်ငံထဲမှာအမျိုးသမီးတွေဘယ်လိုဒုက္ခရောက်နေလဲဘာတွေလို့ရှိနေဘယ်လိုပြည်ပြောင်းတောင်းလဲတင့်နေဆိုတဲ့အရာတွေကိုကျမသိတယ်ဆိုတော့အကဲကျမကဒီနှစ်ခေါက်ဒီတစ်ခေါက်ပေါ့နော်2020မှာရွေးချယ်ခံသွားရမယ်ဆိုရင်ကျမအနေနဲ့မြန်မာနိုင်ငံအတွက်ဒီဆုံးတရားအပြောင်းလဲကိုပြန်ဆောင်ပြလာနိုင်မယ်လူငယ်တွေအတွက်လွတ်တော်ထဲမှာအဆက်ကျကျလောက်လောက်ပြောပြနိုင်မယ်လူငယ်တွေအတွက်ကောင်းမွန်တဲ့ဥပဒေတွေကိုပြုမြင်ပြဋ္ဌာန်းပြနိုင်မယ်နောက်ပညာရေးပိုင်းဆိုင်ရာပြုမြင်ပြောင်းလဲမှုတွေကိုကျမအနေနဲ့အကောင်းဆုံးဆောင်ပြလာနိုင်မယ်လို့ကျမအနေနဲ့ဒီနေ့ဆက်လာပါချင်ပါရှင်ကျေးဇူးတင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်အဲ့တော့ဒီလွတ်တော်ထဲကိုသွားမယ်လူငယ်ကိုယ်စားလောင်းတွေကသူတို့ဘာကြောင့်သွားကြလဲဘာသွားလွတ်တော်ထဲမှာဘာတွေလှုပ်ဆောင်မယ်ဆိုတာပြောပါတယ်ပေါ့ဆိုတော့ content အနေနဲ့ကဒီလူငယ်တယောက်အနေနဲ့ဒီ2020လောကဒီတွတ်တော်နိုင်ငံရေးမှာဒီနိုင်ငံရေးအကြောင်းလဲဒီမှာဘာတွေကိုညှော်လင့်ထားတာရှိတယ်ဗျာဘာတွေမြင်တွေ့ချင်တာရှိတော့ဒါလေးတွေဆွေးနွေးပေးပါအောင်ဗျာ
အဲ့မှာကျွန်တော်တို့ဒီညှော်လင့်ချက်အနေနဲ့ပေါ့နော်ကျွန်တော်တို့ငွေတောက်အနေနဲ့ရွေးကောက်ပွဲမပါတော့လဲပဲလဲပေးဖို့ကြည့်ပြီးတော့ဆောင်းလေးလာပြီးတော့ပဲညှော်လင့်ချက်တွေထဲမှာဆိုလို့ရှိရင်တော့ကျွန်တော်တို့ဘလို့တိတိကျကျဘာတွေကိုအကောင့်ထဲပေါ်ပေးမယ်ပေါ့နော်ဆို topic အရခေါင်းစဉ်လိုက်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်ဖွံ့ဖြိုးရေးကိုပဲကျွန်တော်တို့တော်တော်များများလေးလာစိတ်ဝင်စားကြမယ်လို့ကျွန်တော်ကိုယ်တိုင်လည်းကိုညှော်လင့်တဲ့အတွက်တခြားလူတွေလည်းဒီလိုပဲညှော်လင့်မယ်လို့ကျွန်တော်ထင်ပါတယ်။ဖွံ့ဖြိုးရေးမှာဆိုလို့ရှိရင်တော့ကျွန်တော်အနေနဲ့မှာဟလာဒီပညာရေးကဏ္ဍမှာဖွံ့ဖြိုးရေးပညာရေးအစနစ်ကိုဘယ်လိုပြုပြင်ပြောင်းလဲဘယ်လိုပြောင်းမြင်မလဲပေါ့နော်။ဘာကိုပြောင်းလဲမလဲထက်ကိုဘယ်လိုပြောင်းလဲမလဲဟိုကကျွန်တော်ကသိချင်တယ်ပေါ့။အဲ့ဘယ်လိုကလဲကျွန်တော်တို့အဲ့လူချင်းတဲ့ဟိုဆန္ဒရရပေါ့နော်။အဲ့ဟိုကိုက်ညီရလားဆိုတာကိုလည်းသိချင်တယ်။ဒီလိုလူသမားအခွင့်အရေးတွေရောကျွန်တော်တို့ဘယ်လိုပြုပြင်ပြောင်းလဲမလဲ။နောက်ကျွန်တော်အနေနဲ့မှာဒီကျန်းမာရေးကဏ္ဍကလည်းကျွန်တော်အခုသူတို့ပြန်ကိုဗစ်ကာလပါဖြစ်လာတဲ့အတွက်ဆိုရင်ကမှဒီလိုမျိုးအလုံနဲ့ကျန်းမာရေးကလည်းချိန်နေရပဲလေအလုံလုံနေတော့လောလောဆယ်ဟိုကလာခရမယ်ကိုယ့်ရဲ့ကျန်းမာရေးကိုစိတ်ဘဝကကိုရှင်းပြနိုင်မယ်ဒါပေမဲ့အလုံမလုံတော့ဘူးဆိုတဲ့အချိန်ကြာလို့ရှိရင်ကျွန်တော်ကကျန်းမာရေးကိုဘယ်လိုယူဆိုင်မလဲကျွန်တော်ဒီကျန်းမာရေးကလည်းအဲ့အကြောင်းအရေးကြီးလာရဲဆိုတဲ့အတွက်လူငယ်တော်လည်းပဲဒီကျန်းမာရေးကငယ်တော်လည်းပဲပေါ့နော်ဟိုတာမာရယ်ကွာဆိုတဲ့ဟာမျိုးမဟုတ်တော့ဘူးအခုသူတို့ပြန်ကိုဗစ်ဖြစ်လာတဲ့အခါမှာဆိုလို့ရှိရင်ဒီဟာပို့ပြီးတော့အရေးကြီးလာမယ်လို့ထင်တယ်။အဲအဲ့လိုပဲအဆအဆရေးပြန်ရှိမယ်ဆိုလို့ရှိရင်ကျွန်တော်ဒီဖွံ့ဖြိုးရေးမှာအဓိကဒီအလုပ်ပေါ့နော်အလုပ်ခွင့်ရေးပေါ့ခွင့်ရေးတွေပါကျွန်တော်စီးပွားရေးကိုဘယ်လိုဖွံ့ဖြိုးကြောက်မယ်ဆိုကျွန်တော်ကစီးပွားရေးအကျက်တဲ့နေရာလေဒီနှစ်ပေါ့နော်ကျွန်တော်ဒီနိုင်ငံတကာကျွန်တော်ဖိအားကြောင့်ပေါ့နော်ကျွန်တော်ဒီရခိုင်အရေးနဲ့ပဲဖြစ်ဖြစ်တခြားအကြောင်းအကြောင်းနဲ့ပဲဖြစ်ဖိအားတွေဖြစ်လာတဲ့အတွက်ဒီစီးပွားရေးကျဆင်းလာတာကိုတွေ့ရတယ်။အထူးသဖြင့်ဒီနှစ်မှာဆိုရင်ကိုဗစ်ကြောင့်တော်စီပွားရေးကြကြမှာပို့အရင်ဖြစ်တယ်ပို့ပြီးကြရမယ်ဆိုတော့ဒါတကဘာလုံးမှာကြမဲ့ဟိုစံနှုန်းနဲ့ဖြစ်နေရဆိုကြတော့စီပွားရေးကိုဘလို့ကတင်ဟိုဘလို့ဘလို့ဟိုပြန်ပြီးတော့ဟိုမတည်မလဲပေါ့နော်ကျွန်တော်လူငယ်ရေကျွန်တော်ဒီလူခွေဒီအလုပ်အခွင့်အရေးပြန်ရအောင်ဘလို့လုပ်ပေးကြမလဲဆိုတဲ့အခါမှာကျွန်တော်အဲ့အလေးကိုသိစိတ်လေးကိုသိကျင်တယ်လို့ထင်နေမယ်ဟိုဘလို့လုပ်မလဲဆိုတော့ဘာလို့လုပ်မလဲဆိုတော
့ပြုတ်ပြလို့ရမှာပြန်ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့အဓိကတော့ကျွန်တော်ပြောချင်တာပေါ့နော်အဲ့နီလန်းလေးတွေပေါ့ဘယ်လိုလေးတွေလဲဆိုတော့ detail လေးကိုကျွန်တော်ပူသိရရင်ပူအစဉ်ပြင်မယ်လို့ထင်ပါတ
ယ်ဟုတ်ကဲ့ပါခင်ဗျာအခုဆွေးနွေးသွားတဲ့အထင်မှာတော်တော်လေးကိုစုံစမ်းနေနေရှိပါတယ်ဒါပေမဲ့ဆက်လက်ဆွေးနွေးကြရရင်လည်းဟိုရှီကောင်းရှိနေဦးမှာပါဆိုတော့ဒါပေမဲ့ကျွန်တော်အချိန်ကတော့ကတ်နေရတဲ့ကြောင့်ဒီဆွေးနွေးပွဲကိုဒီမှာပဲကျန်မှာဖြစ်ပါတယ်အဲ့တော့အောင်ဝင်ဆွေးနွေးပေးကြတဲ့ဒီကိုအောင်ခက်မဆိုင်နုဘက်မက်အစ်ဒီဆာမောင်အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးတင်ပါတယ်နော်ကျေးဇူးတ
င်ပါတယ်ရှင်အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးမှာပါ COVID-19 ကူးစက်မှုကြောင့် Walter Reed ဆစ်ဆေးုံမှာတက်ရောက်အကူအသတ်ခံနေတဲ့ American သမ္မတ Donald Trump ဟာကျန်းကျန်းမာမာရှိကြောင်းစနေနေ့ကဆေးုံရှိတရင်စာရှင်းလင်းပွဲမှာသူ့ရဲ့သမားတော်တွေကပြောပါတယ်အခုအချိန်မှာသူနဲ့ဒီဆေးုံကသမားတော်ကြီးတွေဟာသမ္မတရဲ့အခြေအနေတိုးတက်မှုရှိတာအတွက်တိတ်ကိုဝမ်းမြောက်နေကြောင်းနဲ့ကျတဲ့ပရိနေကသမရမှာဒီယောဂအကုသခံရကြောင်းစစ်ဆေးတွေ့ရှိခဲ့ရတဲ့နောက်သမရဟာချောင်းနဲ့ငယ်ဆိုးတယ်လို့အသက်ရှူကနည်းနည်းခက်ပြီးပင်မနှောနယ်မှုရှိခဲ့ပေမဲ့အခုတော့အားလုံးကောင်းသွားပြီးအချိန်နဲ့တိုးတက်မှုရှိတယ်လို့သမရရဲ့သမားတော်ကြီးဒေါက်တာရှောင်းကွန်လီကရှင်းပြခဲ့တာပါဒါပေမဲ့သမရကိုဗနေ့လောက်ဆက်ပြီးဆေးဥမှာထားမယ်ဆိုတာမသိသေးဘူးလို့ပြောပါတယ်တောက်ကြန်နေ့မှာအမေရိကန်သမရဒေါ်နယ်ထရမ့်နဲ့သမရကရောမယ်လာနီယာထရမ့်တို့COVID-19 အကူအဆက်ခံရကြောင်းသတင်းတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ချက်ချင်းဆိုသလိုပဲကမ္ဘာတစ်လောကခေါင်းဆောင်တွေနဲ့ထင်ရှားတဲ့ပုံကိုယ်တွေကသမရနဲ့သမရကြော်တို့အမြန်ပြန်ပြီးကျန်းမာစေဖို့ဆုမွန်ကောင်းတွေတောင်းပေးနေကြတယ်လို့စနေနေ့မှာတော့ တရုတ်မြောက်ကိုရီးယားနဲ့နယူးဇီလန်ခေါင်းဆောင်တွေကပါဆူတောင်းပေးခဲ့ကြပါတယ်။ COVID-19 ကူးစက်မှုတိုးလာနေတဲ့မြန်မာနိုင်ငံအတွက်ယောဂါတက်ဖြည့်ရေးဆိုင်ရာနည်းပညာနဲ့ဆေးဝါးတွေကိုအိန္ဒိယကထောက်ပံ့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံတည်း COVID-19 ကာကွယ်ဆေးထုတ်လုပ်နိုင်အောင်လဲကူညီပံ့ပိုးပေးသွားမယ်လို့အိန္ဒိယနိုင်ငံကပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ချက်သပတေးနေ့အွန်လိုင်းကတဆင့်ပြုလုပ်တဲ့နိုင်ငံခြားရေးဝန်ကြီးဌာနတွေကြားဆွေးနွေးပွဲမှာအိန္ဒိယနိုင်ငံခြားရေးဝန်ကြီးကကတိပေးပြောကြားလိုက်တာပါ။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေပါတယ်။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမရှင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.